Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်းဖြစ်ကြပါသည်ခင်ဗျာ။ View American တိုင်းရဲ့2019ခုနှစ်ဩဂုတ်လ30ရက်ဗုဒ္ဓနေ့မနေ့ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနံပါတ်32 40 49ရောနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတောင်းဝင်းယူတင်ဆက်မှာပါခင်ဗျာ
။ကျွန်မစုမြတ်မောင်ပါရှင်။ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှာဒီကနေ့အရေးပေါ်အစီအဝေးကျင်းပမှာဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစီရေးလေ့ကျင့်မှုကိုတံပြန်တဲ့အနေနဲ့ပယ်ထိန်တုံပြစ်လွတ်ခဲ့တာလို့မြောက်ကိုရီးယားကပြောကြားလိုက်ပါတယ်။ဒီလိုမျိုးထိတ်တန့်ရနောက်ဆုံးသတင်းတွေကိုကိုကျော်အောင်လွင်နဲ့အတူကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်အကြမ်းဖက်ဖြစ်ရက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာကြသူတွေကိုခိုလုံခွင့်ပေးဖို့ UNHCR ကတိုက်တွန်းထားပါတယ်။
The council has agreed to our request to have an urgent meeting on Myanmar Burma tomorrow so that will be happening
ဒီကြောင်းသတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်ဒီကြောင်းနဲ့တစ်ဆက်တည်းမှာပဲရခိုင်မြောက်ပိုင်းတိုက်ခိုက်မှုနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲအသေးစိတ်ကိုလည်းတင်ပြသွားမှာဖြစ်တယ်လို့စစ်တွေမျိုးကိုထွက်ပြေးခိုလုံနေကြတဲ့ဒေသခံပြည်သူတွေရဲ့အခြေအနေဘယ်လိုရှိပါသလဲဒါအပြင်မြောက်ကိုရီးယားရဲ့ဒုံးကျည်ပြစ်လွတ်ဆန်းသတ်မှုနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီမှဘာတွေဆွေးနွေးကြပါသလဲဒီလိုအကြောင်းအရာစိတ်ဝင်စားဖွယ်ရာတွေကိုနားဆင်ရမှာပါအခုတော့ဗိုလ်ထုနေမနေ့ခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဆွေမြတ်မွန်နဲ့ကိုကျော်အောင်လွင်တို့ပြောပြပေးပါအောင်ဗျာ
ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဩဂတ်လ30ရက်ဗုဒ္ဓဟူးနေ့ဒီကနေ့မှအရေးပေါ်အစည်းအဝေးကျင်းပမှာဖြစ်ပါတယ်။အရေးပေါ်အစည်းအဝေးလုပ်ဖို့အတွက်ဗြိတိန်နိုင်ငံရဲ့တောင်းဆိုချက်ကိုလုံခြုံရေးကောင်စီကသဘောတူခဲ့တဲ့အကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီး Matthew Rycroft ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာအင်္ဂါနေ့ကအခုလိုပြောကြားခဲ့ပါတယ်။
The council has agreed to our request to have an urgent meeting on Myanmar Burma tomorrow so that will be happening and what we want to do is to shine a spotlight given the
မနက်ငယ်နဲ့ပတ်သက်ပြီးမနေ့ပြန်အရေးပေါ်စီဝေးခေါ်ယူဖို့တောင်းဆိုချက်ကိုလုံခြုံရေးကောင်စီကသဘောတူပါတယ်စစ်တပ်ရဲ့ရန်လိုတဲ့ဆောင်ရွက်ချက်တွေထွက်ပြေးနေရတဲ့ဒုက္ခသည်တွေများလာနေတဲ့ဆိုတော့သတင်းတွေထွက်ပေါ်နေတဲ့အပေါ်ကျွန်တော်တို့ကအများအာရုံစိုက်မှုရအောင်လုပ်ချင်တာပါဒီကိစ္စနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီဘက်ကတုံ့ပြန်ဆောင်ရွက်နိုင်မှုအေးပေါ်စီဝေးခေါ်ယူတာဖြစ်ပါတယ
်ရခိုင်ပြည်နယ်နဲ့ပတ်သက်လို့ကာလကြာရှည်တွေကရှိနေတဲ့ပြဿနာတွေကိုဖြေရှင်းဖို့လိုအပ်ကြောင်းနဲ့သက်ဆိုင်နေသူအားလုံးအခြေအနေကိုထိနှိမ့်သိမ့်သိမ့်လှုပ်ကြဖို့တိုက်တွန်းကြောင်းလဲတပ်အမတ်ကြီး Rycroft ကသူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးသားခဲ့ပါတယ်ဩဂတ်လ25ရက်နေ့မနေ့အစောပိုင်းကစလို့လုံခြုံရေးစခန်းပေါင်း30ထက်မနည်းအပေါ်လက်နက်ကင်စစ်သွေးကြွတွေကတိုက်ခိုက်ခဲ့တယ်လို့ရွာတွေလည်းတိုက်ခိုက်ခံခဲ့ရပါတယ်အဲဒီနောက်ရခိုင်ရွာတွေကပြည်သူအများအပြားဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့မွတ်စလင်ရွာတွေဘက်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေကြပါတယ်ရခိုင်ပြည်နယ်တွေကလုံခြုံရေးစခန်းတွေတိုက်ခိုက်ခံရမှုအပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာကပြင်းပြင်းထန်ထန်ရှုံချခဲ့တယ်လို့တရားဥပဒေနဲ့အညီတုံ့ပြန်ဆောင်ရွက်ဖို့အတွက်ကိုလည်းမြန်မာအစိုးရကိုတိုက်တွန်းထားပါတယ်ဒီဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးနေတဲ့ရိုဟင်ဂျာတွေအပေါ်လုံခြုံရေးတပ်တွေကတိုက်ခိုက်တယ်ဆိုတဲ့ဆွဆွဲမှုတွေလည်းထွက်ပေါ်နေပါတယ်ဒီအစိုးရဘင်္ဂါလီအကြမ်းဖက်အဖွဲ့တွေဟာဘာသာရေးကိုခူတုံးလုပ်ပြီးတော့နိုင်ငံတကာအကြမ်းဖက်အဖွဲ့စည်းတွေနဲ့ချိတ်ဆက်ကနယ်မြေပိုင်ဆိုင်နိုင်မှုအထိရီမန်းလှုပ်ဆောင်နေတာဖြစ်တယ်လို့တက်မတော်တာဝန်ရှိသူတယောက်ကအင်္ဂါနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်အခုတစ်ခါရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အကြမ်းဖက်ဖြစ်စဉ်တွေဟာအရင်ဖြစ်ခဲ့တဲ့ဖြစ်စဉ်တွေနဲ့မတူဘူးလို့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်းထွန်းကလည်းအင်္ဂါနေ့ကပဲတီးခြားသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ရခိုင်ပြည်နယ်အေဂျင့်တည်ငြိမ်တာယာဝပြောရေးအတွက်အစိုးရနဲ့နိုင်ငံတကာရဲ့အားထုတ်ဆောင်ရွက်မှုတွေထိခိုက်ပျက်စီးစေဖို့အကွက်ချစီစဉ်ဆောင်ရွက်နေတယ်ဆိုတာထင်ရှားတယ်လို့ပြောပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့နေရာမှာအပြစ်မဲ့ပြည်သူတွေတေချေပျက်စီးမှုမရှိအောင်အတက်နိုင်ဆုံးထိန်းသိမ်းဆောင်ရွက်နေတယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေးဦးတောင်းထွန်းကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အရေးပေါ်အစည်းအဝေးကို2005ခုနှစ်တုန်းကပထမဆုံးတစ်ကြိမ်ခေါ်ယူခဲ့ပြီးတော့2008ခုနှစ်ရွှေဘော်ရောင်တော်လှန်ရေးကြောင့်တစ်ကြိမ်အရေးပေါ်အစည်းအဝေးခေါ်ယူကျင်းပခဲ့ပါတယ်ရှင်
ရခိုင်ပြည်နယ်တွင်းဖြစ်ပွားနေတဲ့ကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကခေါ်လုံခွင့်ပေးဖို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကတိုက်တွန်းနေပြီးတော့ OHCHR ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးကလည်းမွတ်စလင်ဒုက္ခသည်တွေအတွက်နယ်စပ်တွေကိုဖွင့်ပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်တွန်းနေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲတပ်ဖွဲ့ဝင်ကင်းစခန်း30လောက်ကိုရိုဟင်ဂျာလက်နက်ကိုင်တွေကတိုက်ခတ်ခဲ့ပြီးနောက်ပိုင်းပြီးခဲ့တဲ့ကြာတာပရင်းနှောင်းပိုင်းကဆက်လို့မြန်မာနိုင်ငံတည်းကလူ 9,200 လောက်ဘင်္ဂလားဒေ့ရှ်နိုင်ငံတည်းကိုဝင်ရောက်လာခဲ့ကြတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကသတင်းထုတ်ပြန်ပါတယ်မြန မြန်မာစစ်တပ်ရဲ့နှိပ်ကွပ်မှုတွေကိုစိုးရိမ်ပူပန်ပြီးတော့ထွက်ပြေးလာကြတဲ့ထောင်နဲ့ချီတဲ့လူတွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကရက်မြန်မာဘက်ချမ်းနေဆက်တစ်ချောင်းမှာပိတ်မိနေကြတယ်လို့လဲ UNHCR ကပြောပါတယ် OHCHR ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇာယီအယ်ဟူဆိန်ကလည်းလုံခြုံရေးရဲတပ်ဖွဲ့ဝင်တွေကိုတိုက်ခတ်ခဲ့ကြတဲ့သူတွေနဲ့ရဲသူရဲသားတွေကိုတိုက်ခတ်ခဲ့ကြတဲ့သူတွေကိုတရားဥပဒေနဲ့ညီရေးရွာမှာဖြစ်ကြောင်းနိုင်ငံတကာလူခွင့်ရေးဥပဒေတွေကိုအားလုံးကအပြည့်အဝလေးစားပြီးတော့လိုက်နာကြရမှာဖြစ်ကြောင်းထိခိုက်ပျက်စီးမှုတွေနည်းပါအောင်လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့မတရားသဖြင့်အင်အားသုံးတာတွေမလုပ်ကြဖို့အာဏာပိုင်တွေဘက်ကညွန်ကြားချက်တွေကိုရှင်းရှင်းလင်းလင်းထုတ်ပြန်တဲ့အကြောင်းမနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်
အမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲစည်ရေးလေ့ကျင့်နေမှုကိုတုံ့ပြန်တဲ့အနေနဲ့ပယ်ထိန်တုံးကြီးတစ်ခုဖြစ်ခဲ့တယ်လို့မြောက်ကိုရီးယားကပြောကြားလိုက်ပါတယ်တာလက်ပြစ်ဝါဆောင်စနစ်ပဲထိန်တုံးကိုတကယ်စစ်ပွဲဖြစ်ရင်ပြစ်မဲ့ပုံစံမျိုးလေ့ကျင့်ခဲ့တာဖြစ်ပြီး Pacific သမုဒ္ဒရာထဲမှာမြောက်ကိုရီးယားစစ်တပ်ရဲ့စစ်စင်ရေးပထမအဆင့်နဲ့ဂွမ်ကျွန်းထိန်းနိုင်ဖို့ရှေ့ပြေးဆောင်ရွက်မှုဖြစ်တယ်လို့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ရဲ့အပြောကိုအစိုးရပိုင်း KCNA သတင်းကပုထုနေ့မနက်မှာထုတ်ပြန်သွားပါတယ်။မြောက်ကိုရီးယားရဲ့မစ္စိုင်းတုံးကြီးပြစ်လွတ်ခဲ့မှုအပေါ်တုံ့ပြန်ဆောင်ရွက်နိုင်မဲ့နည်းလမ်းအလုံးစဉ်းစားနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားထားပါတယ်မြောက်ကိုရီးယားဟာသူ့ရဲ့အိမ်နီးချင်းနိုင်ငံတွေနဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးအပေါ်မထေမဲ့မြင်လုပ်ပြခဲ့တာဖြစ်ပြီးတော့နိုင်ငံတကာဆန်နဲ့ဘလို့မှလက်မခံနိုင်တဲ့လုပ်ရဖြစ်တယ်လို့အင်ဂျီရောရဲ့ထုတ်ပြန်ချက်မှာသမ္မတထရမ့်ကပြောကြားထားပါတယ်မြောက်ကိုရီးယားအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအင်္ဂါနေ့တုန်းကအရေးပေါ်အစည်းအဝေးကျင်းပခဲ့ပါတယ်နောက်ဆုံးတုံးကြီးပြစ်လွှတ်မှုအပေါ်အထူးရောက်ဆုံးဘလို့တုံ့ပြန်မယ်ဆိုတာလုံခြုံရေးကောင်စီဝင်အားလုံးအနီးကပ်တိုင်ပင်နေကြတယ်လို့အရေးပေါ်အစည်းအဝေးအပြီးမှာကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီးကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားအပေါ်ပြင်းထန်တဲ့ဒဏ်ခတ်အရေးယူမှုအသစ်တွေလှုပ်သွားမယ်လို့လည်းသူကပြောပါရရှင်
။အမေရိကန်ပြည်ထောင်စုတောင်ပိုင်းမှာပြင်းထန်တဲ့ဟာရီကိန်းမုန်တိုင်းဟာဗေးတိုက်ခိုက်မှုကြောင့်ရေဘေးဒုက္ခကြုံတွေ့နေရတဲ့တက်ကဆက်ပြည်နယ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဂရော်တို့မနေ့တုန်းကတွားရောက်ချီချူးခဲ့ကြပါတယ်။အဲ့ဒီတားမှာမိုးတွေကအပြင်းထန်ဆက်ပြီးတော့ရွာနေတော့မှာပဲ။ကုညီကယ်ဆယ်ရေးလူသားတွေရဲ့ကြိုးပမ်းအထောက်အမှုတွေကိုအလွန်ကုန်ယူတဲ့အကြောင်းသမ္မတထရမ့်ကပြောပါတယ်။တက်ကဆက်ပြည်နယ်ရဲ့အလံကိုသမ္မတထရမ့်ကဝေယမ်းရင်းတက်ကဆက်ဒေသခံတွေကိုပြောခဲ့တာကသမိုင်းတင်လောက်အောင်ပြင်းထန်ကြီးမားတဲ့ဟာရီကိန်းမုန်တိုင်းဟာတက်ကဆက်ပြည်နယ်မှာဖြစ်ပွားခဲ့တယ်။တက်ကဆက်ပြည်နယ်ကတော့ဘာမဆိုအန်တုနိုင်တဲ့ဒေသပဲလို့ဆိုပါတယ်။တက္ကသိုလ်တောင်ပိုင်းမှာမိုးရင်လက်မှတ်က50လောက်ထိရှိခဲ့ပြီးအရင်ကမကြုံမှုခဲ့တဲ့အခြေအနေမျိုးဆက်ရောက်နေတာပါတက္ကသိုလ်ပြည်နယ်ကဟျူစတန်မြို့ဟာအမေရိကန်ပြည်ထောင်စုမှာစစ်ထုတ်မြောက်အကြီးမားဆုံးမြို့ဖြစ်ပြီးတော့တောက်ကြံနေညပိုင်းကစတင်တိုက်ခတ်ခဲ့တဲ့မုန်တိုင်းတံကိုအကြီးကျယ်ခံနေခဲ့ရတဲ့နေရာလည်းဖြစ်ပါတယ်အဲ့ဒီဒေသမှာရေဘေးတံသင့်လူပေါင်း3500ကျော်ကိုရွှေ့ပြောင်းပေးထားရပါတယ်ဒီဒေသမှာမုန်တိုင်းပြီးလို့ပြန်လည်ထူထောင်ရေးလုပ်တွေလုပ်တဲ့အခါမှာအမေရိကန်နိုင်ငံအတွက်အကုန်ကျအများဆုံးကျိုးပမ်းမှုတွေကတခုဖြစ်လာလိမ့်မယ်လို့လဲသမ္မတထရမ့်ကပြောပါတယ်တက်ဆက်ပြည်နယ်နဲ့ကပ်ရက်လူအီဇီယားနာပြည်နယ်မှာလည်းမုန်တိုင်းနဲ့ရေဘေးတံကိုအပြင်းထန်ကြုံတွေ့ခံစားနေကြရပါတယ
်ယူအေဘရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပို့ထုံးနေမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်အစ္စလာမ်အစွန်းရောက်အကြမ်းဖက်ဝါဒီတွေကိုချေမှုန်းရေးဟာနိုင်ငံကြေးမူဝါဒမှာဦးစားပေးဆောင်ရွက်မဲ့ကိစ္စဖြစ်တယ်လို့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကအင်္ဂါနေ့ကပြောကြားလိုက်ပါတယ်ပြင်သစ်နိုင်ငံတည်ငြိမ်ရေးအတွက်ဆီးရီးယားနဲ့အီရတ်နိုင်ငံတွေမှာပြန်လည်ငြိမ်းချမ်းရေးမဖြစ်မနေရရှိဖို့အရေးကြီးတယ်လို့သမ္မတတာဝန်ယူခဲ့ပြီးတဲ့နောက်ပြင်သစ်နိုင်ငံသားရဲ့မူဝါဒနဲ့ပတ်သက်လို့ပထမဆုံးပြောကြားတဲ့မင်းကွန်းထဲမှာမစ္စတာမက်ခရွန်ကပြောကြားခဲ့ပါတယ်။ပြင်သစ်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်ခံရမှုတွေစဖြစ်ခဲ့တဲ့2015နိုဝင်ဘာလတည်းကထုတ်ပြန်ခဲ့တဲ့အရေးပေါ်အခြေအနေကိုရုပ်သိမ်းဖို့စီစဉ်နေတယ်လို့လည်းပြင်သစ်သမ္မတကအတည်ပြုခဲ့ပါတယ်။အကြမ်းဖက်ဝါဒီတွေအတွက်ငွေကြေးထောက်ပံ့နေသူတွေကိုတိုက်ဖြတ်ရေးဆိုင်ရာထိပ်သီးစည်းဝေးပွဲကိုလည်းပါရီမြို့တော်မှာရှင်းနှစ်ဆန်းပိုင်းကျင်းပမယ်လို့သမ္မတမက်ခရွန်ကပြောကြားခဲ့ပါတယ်ရှင်
။အရှေ့လေပိုင်းဒေသမှာပါလက်စတိုင်းနဲ့အစ္စရေးငြိမ်းချမ်းရေးအတွက်နှစ်နိုင်ငံအတူတကွရှင်တွဲရပ်တည်ရေးဖြစ်ရှိချက်ဟာတခုတည်းသောလမ်းကြောင်းအဖြစ်ရှိနေတော့မှာပဲလို့အခိုင်အမာသူယုံကြည်တဲ့အကြောင်းကုလသမဂ္ဂအတွင်းမှူးချုပ်မစ္စတာအန်တိုနီယိုဂူဒရက်စ်ကပြောလိုက်ပါတယ်။ပါလက်စတိုင်းဝန်ကြီးချုပ်ဒီရမီဟမ်ဒလာနဲ့မစ္စတာဂူဒရက်စ်တို့ရမလာမြို့မှာမနေ့ကတွေ့ဆုံခဲ့ကြပြီးကုလသမဂ္ဂတွင်မှုချုပ်ကအခုလိုမျိုးပြောခဲ့တာပါသူတို့နူးမတွေ့ဆုံခင်တည့်ရက် ကတော့ဒီအစ္စရေးကောင်းဆောင်နဲ့ကုလသမဂ္ဂတွင်မှုချုပ်တို့တွဲဆုံခဲ့ကြပါတယ်။ဂါဇာနောက်ဘက်ကမ်းမှာအစ္စရေးတို့ရဲ့တိုးချက်နေထိုင်မှုတွေဟာငြိမ်းချမ်းရေးအတွက်အဓိကနှောက်ယှက်ဖြစ်နေပြီးဒီကိစ္စဟာနိုင်ငံတကာဥပဒေအရလည်းတရားမဝင်ဘူးလို့ကုလသမဂ္ဂတွင်မှုချုပ်မစ္စတာဂူရက်စ်ကပြောပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နန်တန်ယာဟူးကတော့ဂါဇာနောက်ဘက်ကမ်းကအစ္စရေးတို့ရဲ့တိုးချက်နေထိုင်မှုတွေကိုဘယ်တော့မှပြတ်မခံဘူးလို့အနေတော်ကပြောခဲ့ပါတယ်။အစ္စရေးနဲ့နောက်ဘက်ကမ်းကိုမကြခင်ရပိုင်းတွင်ကသွားရောက်ခဲ့တဲ့အမေရိကန်သမ္မတအင်ပီရိုဂျန်ပေးရာရှိဂျယ်ရက်ကူရှနာကလည်းသူ့ရဲ့ခီးစဉ်တွင်မှာအစ္စရေးကောင်းဆောင်နတန်ယာဟူးနဲ့ရောပါလက်စတိုင်းကောင်းဆောင်နဲ့ပါတွေ့ဆုံခဲ့ကြပါတယ
်။ဥရောပနိုင်ငံတွေမှာအကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုတွေခံခဲ့ရပြီးတဲ့နောက်မှာလူစီကားတဲ့နေရာတွေအထိမ့်မှအဆောက်အဦတွေနဲ့ကမ္ဘာလက်ခီးတွေအသွားများတဲ့နေရာတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေမလုံနိုင်အောင်လို့ကြိုတင်ကာကွယ်မှုတွေလုပ်နေပါတယ်။ဗြိတိန်၊ပြင်သစ်၊စပိန်အပါအဝင်အနောက်ဥရောပနိုင်ငံတချို့မှာမော်တော်ကားနဲ့လူအုပ်ထဲကိုအတင်းမောင်းဝင်တိုက်တာဓာတ်နဲ့တိုက်ခိုက်တာတွေဖြစ်ပွားခဲ့ပြီးတဲ့နောက်လူအသွားအလာများတဲ့လမ်းတွေတံတားတွေမှာကားနဲ့အတင်းမောင်းဝင်လို့မရအောင်လို့ကွန်ကရစ်ဒုံးတွေချပြီးတော့အတားအဆီးတွေလှုပ်ထားကြပါရဲ့ရှင်။
ဘရူနိမနေခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆင်းမြတ်မွန်နဲ့ကိုကြောင်နှင်းတို့ပြောပြခဲ့ကြတာပါအခုတော့ရခိုင်အရေးနဲ့ပတ်သက်ပြီးတော့တင်ပြခြင်းပါတယ်ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကခိုလုံခွင့်ပေးဖို့အတွက် UNHCR ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံးကတိုက်တွန်းနေပါတယ်OACHR လို့ခေါ်တဲ့ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးကလည်းမွတ်စလင်ဒုက္ခသည်တွေအတွက်နေဆက်တွေကိုဖွင့်ပေးဖို့ဘင်္ဂလားဒေ့ရှ်ကိုတိုက်တွန်းထားပါတယ်ဒီအကြောင်းဂျနီဗာမြို့မှာရှိတဲ့ဒီ UNHCR ရုံးချိုးကနေ VOA သတင်းတောက် Lisa Shrine ပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုကျော်လွန်ကနေပြောပြမှာဖြစ်ပါတယ
်ရခိုင်ပြည်နယ်တွင်းဖြစ်ပွားနေတဲ့တင်းမာမှုတွေဒုက္ခသည်ဥယျာဉ်တိုးပွားလာနေတဲ့အခြေအနေတွေကြောင့်မြမအရေးကိုကုလသမဂ္ဂလူညွေးကောင်စီမှမနေ့ပြန်ဩဂုတ်လ30ရက်နေ့ကျရင်အရေးပေါ်စီဝေးခေါ်ယူကျင်းပဖို့ရှိနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲတပ်ဖွဲ့ဝင်ကင်းစခန်း30လောက်ကိုရိုဟင်ဂျာလက်နက်ကိုင်တွေကတိုက်ခတ်ခဲ့ပြီးနောက်ပိုင်းပြီးခဲ့တဲ့ကြာသပတေးနေ့နောက်ပိုင်းကစလို့မြန်မာနိုင်ငံထဲကလူ 9,200 လောက်ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုဝင်ရောက်ခဲ့ကြတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကသတင်းတွေထုတ်ပြန်ပါတယ်။မြန်မာစစ်တပ်ရဲ့နှိပ်ကွပ်မှုကိုစိုးရိမ်ပူပန်ပြီးတော့ထွက်ပြေးလာကြတဲ့ထောင်နဲ့ချီတဲ့လူတွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကပ်ရက်မြန်မာဘက်ချမ်းနေဆက်တလျှောက်မှာပိတ်မိနေကြတယ်လို့ UNHCR ကပြောပါတယ် UNHCR ရဲ့ပြောခွင့်ရပုဂ္ဂိုလ် Adrian Edwards VOA ကိုပြောတာကတော့သတင်းတွေမျိုးမျိုးထွက်ပေါ်နေတာတွေကိုအတိပြုချက်မပေးနိုင်ဘူးဆိုပေမဲ့လည်းနေဆက်တလျှောက်မှာဒုက္ခသည်တွေနေရာတော်တော်များများရှိနေပြီး UNHCR ဝန်ထမ်းတွေကအဲ့ဒီဒုက္ခသည်တွေရှိတဲ့နေရာတိုင်းကိုမရောက်နိုင်မှုဖြစ်နေတယ်လို့ဆိုပါတယ
် Clearly there are people fleeing safety and needing refuge need access.Of course we're in touch with the Bangladeshi authorities.
လုံညုံရကိုထွက်ပြေးလာကြတဲ့လူတွေအတွက်ခူလုံခွင့်နဲ့သူတို့နဲ့တွေ့ဆုံနိုင်ဖို့လိုအပ်နေတယ်ဆိုတာကတော့ရှင်းပါတယ်။ Bangladesh အာဏာပိုင်တွေနဲ့လည်းကျွန်တော်တို့ထိတွေ့ဆက်ဆက်နေပါတယ်။လက်ရှိအခြေအနေတွေအရကျွန်တော်တို့မြင်ရတာကတော့ဖြစ်စဉ်တွေကစနစ်တကျအကွက်ချပြီးလုံနေပုံမရပါဘူး။မြန်မာနိုင်ငံဗချမ်းကနေဆက်တွေမှာရောက်နေကြတဲ့သူတွေကိုကူညီဖို့နဲ့တွေ့ဆုံခွင့်လည်းကျွန်တော်တို့မှလောလောဆယ်မရှိသေးပါဘူး။
ရခိုင်ပြည်နယ်တွင်တိုက်ခိုက်မှုတွေကြောင့်တေဆုံသူတွေနဲ့ဒဏ်ရာရသူတွေယာနဲ့ထောင်နဲ့ချီပြီးရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကိုလည်း UNHCR ဘက်ကဒီသတင်းတွေမှန်မှန်အတိမပြုတ်နိုင်ဘူးလို့ UNHCR ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ
် We've seen different reports of number of fatalities including statements that have been made by the Myanmar authorities
မြန်မာနိုင်ငံထုတ်ပြန်တဲ့ကြေညာချက်တွေအပါအဝင်ထိခိုက်သေးခြင်းဒဏ်ရာရတဲ့လူအရေအတွက်နဲ့ပတ်သက်ပြီးသတင်းတွေအမျိုးမျိုးထွက်နေတာကိုကျွန်တော်တို့တွေ့ရပါတယ်ကျွန်တော်တို့ကဒီသတင်းမှန်မှန်ကိုအတည်ပြုနိုင်တဲ့အနေအထားမရှိပါဘူးကျွန်တော်တို့ကနေဆက်တွေကိုဖွင့်ပေးဖို့မြေတားရက်ခံနေတာပါထွက်ပြေးလာသူတွေလုံခြုံတဲ့ခိုလုံခွင့်တွေရဖို့ကတိတ်ပြီးအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ
်ပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းကရိုဟင်ဂျာလက်နက်ကိုင်တွေရဲ့လက်ချက်နဲ့ရဲတပ်ဖွဲ့ဝင်6ဦးသေဆုံးခဲ့ရပြီးလူတွေအများပြားထွက်ပြေးခဲ့ရပြီးတဲ့နောက်ပိုင်းအခုနောက်ဆုံးဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကတော့အဆိုးရွားဆုံးပါပဲပြီးခဲ့တဲ့6လအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးလာတဲ့သူပေါင်း7,900လောက်ရှိတယ်လို့ IOM လို့ခေါ်တဲ့နိုင်ငံတကာရွှေပြောင်းခြေကျသူများကူညီပေးရေးအဖွဲ့ကဆိုပါတယ် OHCHR လို့ခေါ်တဲ့ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးဇာယီအယ်ဟူဆိန်ကလည်းရခိုင်ပြည်နယ်ကအခြေအနေတွေနဲ့ဆိုင်တဲ့ညင်ညာချက်တစ်စောင်ကိုမနေ့တုန်းကထုတ်ပြန်ခဲ့ပါတယ်သူ့ရဲ့ညင်ညာချက်ထဲမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုတိုက်ခတ်တဲ့သူတွေနဲ့ရဲသူရဲသားတွေကိုတိုက်ခတ်တဲ့သူတွေကိုတရားဥပဒေနဲ့ညီရေးယူရမှာဖြစ်တဲ့အကြောင်းနိုင်ငံတကာလူခွင့်ရေးဥပဒေတွေကိုအားလုံးကအပြည့်အဝလေးစားပြီးလိုက်နာရမှာဖြစ်တဲ့အကြောင်းထိခိုက်ပျက်စီးမှုတွေနှေးပါအောင် လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့မတရားသဖြင့်အင်အားတွေတုံးတာတွေမလုပ်ကြဘို့အာဏာပိုင်တွေဘက်ကညွှန်ကြားချက်တွေကိုရှင်းရှင်းလင်းလင်းထုတ်ပြန်တဲ့အကြောင်းလူတွေရဲ့ဘဝရှင်သန်ခွင့်ကိုလည်းလေးစားဖို့လိုအပ်ကြောင်းအင်အားအလွန်ကျွံသုံးတဲ့သူတွေကိုအရေးယူဖို့နဲ့ထိခိုက်ပျက်စီးမှုတွေရှိတဲ့နေရာတွေမှာလူသားချင်းစာနာတဲ့အကူအညီတွေကိုရောက်နိုင်မှုအာဏာပိုင်တွေဘက်ကစီစဉ်ပေးဖို့လည်းတိုက်တွန်းတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇာယီအယ်ဟူဆိန်ရဲ့ညင်ညာချက်ထဲမှာဖော်ပြထားပါတယ်
ကိုကြောင်လင်းပြောပြခဲ့တာပါခင်ဗျာတစ်ဆက်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းတိုက်ခိုက်မှုဟာအကြမ်းဖက်တဲ့ရက်ဆက်လုပ်ရဖြစ်ပြီးပါဝင်ပတ်သက်သူဘယ်သူကိုမဆိုမြန်မာအစိုးရကထိထိရောက်ရေးယူသွားမှာဖြစ်တယ်လို့အမျိုးသားလူမျိုးရေးအကြံပေးဖို့ကိုဦးတောင်ထွန်းကမနေ့အင်္ဂါနေ့မှာရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောကြားသွားပါတယ်ဒီသတင်းစာရှင်းလင်းပွဲနဲ့ပတ်သက်လို့မိုင်းအင်ဂျင်နီကအပြည့်စုံပြောပြမှာပါ
မောင်နှောက် KI မှာရှိနေတဲ့စစ်သွေးကြွတွေဟာအဲ့ဒီဒေတာကိုသူတို့ရဲ့ကိုပိုင်နေမြေဖြစ်သိမ့်ပိုက်ဖို့အကြံစီနဲ့အကြမ်းဖက်တိုက်ခိုက်ခဲ့တာဖြစ်တယ်လို့အဲ့ဒီတွေ့ဆုံရှင်းလင်းပွဲမှာဦးတောင်ထွန်းကပြောကြားခဲ့တာပါဒါအပြင်ဒီလိုအကြမ်းဖက်တိုက်ခိုက်ကျူးလွန်သူတွေကိုထိထိရောက်ရောက်အရေးယူသွားမှာဖြစ်တယ်လို့လည်းသူကအခုလိုပြောပါတယ
် That cannot be accepted by the civilized world. It is a crime against Myanmar citizens.
ဒါတွေဟာရက်ဆက်တဲ့လောရတွေဖြစ်တဲ့အတွက်ရင်ကျတဲ့ကဘာကြီးကလက်ခံနိုင်စရာမရှိပါဘူး။ဒါဟာမြန်မာနိုင်ငံသားတွေအပေါ်မှာလဲပြစ်မှုကျူးလွန်ရာရောက်တယ်လို့နိုင်ငံအပေါ်မှာလဲပြစ်မှုကျူးလွန်ရာရောက်ပါတယ်။ရင်ကျတဲ့နိုင်ငံတွေအပေါ်မှာလဲပြစ်မှုကျူးလွန်ရာရောက်ပါတယ်။ဒီလိုအကြမ်းဖက်လုပ်ရက်တွေကိုငွေကြေးထောက်ပံ့တာ၊ကြံစီတာ၊ပေါ်ဆောင်မှုမှာပါဝင်တဲ့ဘယ်သူမှမဆိုတရားဥပဒေအရရေးယူမှာဖြစ်ပါတယ်။
ဒါအပြင်ဒီတွဲဆောင်ရှင်းလင်းပွဲမှာပြည်ထောင်ဝင်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေကလည်းအကြမ်းဖက်မှုတွေမှာ INGO နဲ့ NGO စတဲ့နိုင်ငံတကာစေနာဝန်ထမ်းအဖွဲ့တွေပါဝင်နေတဲ့အထောက်အထားတွေတွေ့ရကြောင်းပြောကြားခဲ့ပါတယ်။အထူးသဖြင့် NGO INGO တို့ကရခိုင်ပြည်နယ်မြောက်ပိုင်းကိုတင်သွင်းလာတဲ့ပစ္စည်းတချို့ကိုအကြမ်းဖက်သမားတွေကလက်လုံမိုင်းတွေပြုတ်လောက်ရမှအသုံးပြုခဲ့တယ်လို့ဒုဗိုလ်ချုပ်ကြီးကျော်ဆွေကအခုလိုပြောပါတယ်။
တချို့ NGO INGO တွေအဲ့ဘက်ဒေသမှာကုသမတော်နေမြေမှာထူထောင်ရေးလုပ်ငန်းများအတွက်ကျွန်တော်တင်သွင်းတဲ့ပစ္စည်းကိရိယာတွေတွေ့ရပါတယ်အဲ့ဒါတွေကတော့ကျွန်တော်တန်ပိုက်လုံးနေအမိုနီးယားစမ်းမြေဩဇာတွေတင်သွင်းလာကြတာတွေ့ရပါတယ်အဲ့ဒီပစ္စည်းတွေကတချို့အကြမ်းဖက်တမားများလက်ထက်ရောက်ပြီးချိန်မှာကျွန်တော်တို့ကိုပြန်လည်ပြီးတော့တိုက်ခိုက်လာနိုင်တဲ့လက်လုံမိုင်းတွေလည်းလို့ရန်နေလောက်ပြီးတော့မှဒါကျွန်တော်တို့တပ်မတော်နဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့ကိုပြန်လည်တိုက်ခိုက်လာတယ်ဆိုတာကိုကျွန်တော်ဖော်ထုတ်လို့ရပါတယ်
။ဩဂုတ်လ28ရက်နေ့ကနိုင်ငံတော်အတိုင်းပင်ခံရုံးရဲ့တတိပေးထုတ်ပြန်ချက်မှာလေ INGO NGO အဖွဲ့တွေကနေအကြမ်းဖက်သမားတွေကိုအကူအညီပေးမှုတွေရှိခဲ့တယ်လို့စွပ်စွဲထားပြီး WFP ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ်ကထောက်ပံ့တဲ့အစားအစာတချို့ကိုအကြမ်းဖက်သမားတွေခိုးအောင်နဲ့စခန်းချရာတဲတွေမှာတွေ့ခဲ့ရတယ်လို့ဖော်ပြထားပါတယ်။အခုလိုကုလသမဂ္ဂဝန်ထမ်းတွေအပါအဝင်နိုင်ငံတကာစေနာဝန်ထမ်းတွေကိုမြန်မာအစိုးရဘက်ကဆွဆွဲပြောဆိုတိုက်ခိုက်မှုတွေနဲ့ပတ်သက်လို့မနေ့အင်္ဂါနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာအခြေစိုက် UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရပုဂ္ဂိုလ် Adrian Edwards ကကုလသမဂ္ဂအနေနဲ့မြန်မာအစိုးရကိုဆက်သွယ်မေးမြန်းနေကြောင်းနဲ့မကြခင်ကြေညာချက်ထုတ်ပြန်ဖို့ရှိကြောင်းပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
် That cannotbe accepted by the civilized world. It is a crime against Myanmar citizens.
ဒါတွေဟာရက်ဆက်တဲ့လောရတွေဖြစ်တဲ့အတွက်ရင်ကျတဲ့ကဘာကြီးကလက်ခံနိုင်စရာမရှိပါဘူး။ဒါဟာမြန်မာနိုင်ငံသားတွေအပေါ်မှာလဲပြစ်မှုကျူးလွန်ရာရောက်တယ်လို့နိုင်ငံအပေါ်မှာလဲပြစ်မှုကျူးလွန်ရာရောက်ပါတယ်။ရင်ကျတဲ့နိုင်ငံတွေအပေါ်မှာလဲပြစ်မှုကျူးလွန်ရာရောက်ပါတယ်။ဒီလိုအကြမ်းဖက်လောရတွေကိုငွေကြေးထောက်ပံ့တာ၊ကြံစီတာ၊ပေါ်ဆောင်မှုမှာပါဝင်တဲ့ဘယ်သူမှမဆိုတရားဥပဒေအရရေးယူမှာဖြစ်ပါတယ
်အထူးသဖြင့် UNHCR ကအကြမ်းဖက်တိုက်ခိုက်မှုတွေကိုပံ့ပိုးပေးနေတယ်လို့လူတွေကဆွဆဲပြောဆိုနေကြပြီးသူတို့လက်ခံရရှိတဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ယုံကထုတ်ပြန်တဲ့ကြေညာချက်မှာဝန်ထမ်း၈ဦးဟာအကြမ်းဖက်မှုတွေမှာပါဝင်နေတယ်ဆိုတဲ့ဖော်ပြချက်နဲ့ပတ်သက်လို့သတင်းတောက်တဦးကမေးမြန်းရမှာ Adrian Edwards ကအခုလိုဖြေကြားခဲ့ပါတယ်
We've heard the same reports attributed to the Myanmar government. I don't have a particular
မြန်မာအစိုးရကိုကိုးကားပြီးဒီလိုဆွဆွဲချက်တွေနဲ့ပတ်သက်လို့ကျွန်တော်တို့ကြားသိရပြီဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့တော့ကျွန်တော်အထူးပြောစရာတော့မရှိပါဘူးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံဆိုတာဟာလူသားချင်းစာနာမှုဆိုင်ရာ အထောက်အကူပေးနေတဲ့ဗမ်းမလိုက်တဲ့အဖွဲ့အစည်းဆိုတာအများအသိပဲဖြစ်ပါတယ
်အခုလိုရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေဆိုးရွားနေပြီးနှစ်ဖက်အတိုင်းဝိုင်းကအပြစ်မဲ့ရက်သားတွေတေကျေဒုက္ခရောက်နေတဲ့အခြေအနေပတ်သက်လို့အထူးစိုးရိမ်မကင်းဖြစ်မိကြောင်းလဲကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဇာအစ်အယ်ဟူစိန်ကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအထဲမှာလူမျိုးရေးဘာသာရေးခွဲခြားမုန်းတီးစေတဲ့အမုန်းစကားဖြန့်ဝေပြောဆိုလှုပ်ရှားမှုတွေကိုရှုံချတားဆီးပေးဖို့မြန်မာအစိုးရကလည်းတိုက်တွန်းထားပါတယ်ရှင
်။မင်းညင်နိုင်ဖြစ်ပါတယ်ခင်ဗျာ။အစိုးရကအကြမ်းဖက်သမားတွေကိုရေးယူသွားမယ်လို့ဒီလိုပြောနေချိန်မှာပဲမောင်တော်ဒေသကနေဟာနေမြေလုံးညုံရင်အခြေအနေကိုစိတ်မချရတာကြောင့်ဘူးသီးတောင်ကတဆင့်စစ်တွေမျိုးကိုတင်းရှောင်လာနေကြပါတယ်။စစ်တွေမျိုးကိုရောက်ရှိနေသူအနည်းဆုံး250ကျော်ရှိမယ်လို့ခန့်မှန်းကြပါတယ်။ဒီသတင်းကိုတော့စစ်တွေမျိုးကိုရောက်ရှိပြီးသတင်းယူနေတဲ့ VOA သတင်းတော့ကိုမိုးစောကပြမှာဖြစ်ပါတယ်
။ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမောင်းတော်ဘူးသီးတောင်နဲ့ရသေးတောင်ဒေသတွေမှာအကြမ်းဖက်တိုက်ခိုက်တာတွေဟာဒီလ25ရက်နေ့ကစတင်ခဲ့ပြီးဒေသခံတွေအထူးသဖြင့်မောင်းတော်နယ်ခံတွေဟာဘုံဖောက်တိုက်ခိုက်တာတွေတနက်နဲ့ပြစ်ခတ်တာတွေနဲ့မီးရှို့တာတွေဖြစ်ပွားတာကြောင့်ဘေးလွတ်ရာကိုတိမ်းရှောင်နေကြပါတယ်။လက်တလောစစ်တွေမျိုးပထန်းကြောင်းတိုက်ကိုတင်းချောင်လာသူတူကသူတို့ဒေသမှာဖြစ်ပွားနေတဲ့အခြေအနေကိုအခုလိုပြောပါတယ်
။တောက်ကန်ငါဟာတော့တနေတည်းတည်းဖိုက်ခဲ့ပါမလား။တနေဖောက်လိုက်ဟောဖောက်လိုက်ဖောက်တော့ကျမတို့ကမျိုးပေါ်ကဘီးမှန်မှာတော်ပြီးအရပါတယ်။ကျမတို့အင်္ဂါဘယ်လိုဖြစ်လို့ဆိုတော့ကလအင်းနဲ့တော်တော်လေးကိုနူးစင်နေလို့ဘီးမှန်မှာစူးလိုက်မနေမုန်းလင်ကိုင်မကိုပြန်ချဲပြီးသမီးချဲပြုတ်စားလိုက်ခိုကတနေဖောက်လိုက်ဒီကတနေဖောက်လိုက်ဟိုရောကမင်းချို့ဒီရောမင်းချို့ဆိုရင်လေကိုတို့အင်္ဂါလုံရှုံနေသေးတယ်လေကျမတို့အင်းချင်းမှာကဟောတဲကလူတွေရှိပါတယ်။ချဲပြီးချဲကြတယ်ပြုတ်ကြစားကြတယ်ညာဆိုရင်ဘီးမှန်မှာသွားပြီးအိုက်ကြပါတယ်။ဒီလိုနေရတဲ့ညာသုံးညာပဲပြင်းရင်လည်းနောက်တနေ့ကျတော့အင်ရှိကနေကလာတယ်ကမင်းချိုးတယ်လေ။မင်းကစားပြီးမင်းချိုးတော့ဘလို့မှနေလို့မရတော့ကားရှိတဲ့နဲ့အင်ဒီတော့ထွဲပြီးပြေးလာရတာဒီကို
။သူတို့မိသားစုဝင်9ယောက်တိတ်ဆောင်လာတာဖြစ်ပြီးမောင်တော်ကနေဘူးသီးတောင်ကိုကားလန်းဘူးသီးတောင်ကနေရေလန်းတဲ့စစ်တွေမျိုးကိုရောက်ရှိလာတာဖြစ်ပါတယ်။ပထန်းကျောင်းမှာရောက်ရှိနေသူမောင်တော်မျိုးနဲ့ငခုရကျေးရွာမှာနေထိုင်သူတဦးကတော့စစ်တွေမျိုးကိုစီးကုလာရင်အကြက်ဖက်တိုက်ခိုက်တာကြောင့်နေရက်မပြတ်နိုင်ဖြစ်နေရကြောင်းပြောပါတယ်
။ဝင်းအောင်နာနဲ့စာရေးယောဂဖြစ်လို့ဆေးရုံလာကိုရင်းနဲ့ကျမပြန်တဲ့အချိန်မှာပြန်လို့မရတော့တိုက်ပွဲတွေဖြစ်တာပါ။ဘူးတိတောင်ကနေပြန်ပြေးလာရတာပါ။အခုနေရငခုရလောင်းတုံမှာအခုလည်းကြက်ဖက်တွေကလားတွေနဲ့အမတို့ကဘလို့မှရှာစားလို့လည်းမရဘူး။စိတ်တော်စိတ်ညစ်ရတယ်။အစားတောက်လည်းငတ်တယ်ပေါ့နော်။အတော့ဟိုငါသွားရှာတော့လက်တက်တယ်သူတို့မှ။ဖားသွားရှာတော့လက်တက်တယ်ဘလို့မှလောက်ကိုင်းလို့မစားဘူးဖြစ်နေပါတယ်။အမတို့လည်းအဲ့နေရာနေပြီးတော့သူတို့တွေကပြတ်ဖြတ်နေတာဟိုမြင်တော့အမတို့လည်းမနေချင်တော့ဘူး
။အခုလိုမောင်းတော့နဲ့ဘူးသီးတော်မြို့နယ်တွေကနေစစ်တွေမြို့ကိုတင်းချောင်လာသူတွေဟာတနေ့တနေ့ကိုအနည်းဆုံး4-500လောက်ရှိနေပါတယ်။စစ်တွေမျိုးကအနောက်ဖက်တကားဒေသကိုညီဆောင်လျှောက်ရေးအဖွဲ့ကဥအောင်ထေကတော့လက်ရှိကိုညီဆောင်ရွက်နေတဲ့အခြေအနေကိုအခုလိုပြောပါတယ
်ဒီကိုရောက်တာလက်ရှိကျွန်တော်တို့စည်ရင်ပြည်သူတရားရဆိုရင်နေရာနဲ့85ယောက်ရှိပြီခင်ဗျာလောလောဆယ်ကျွန်တော်တို့ဒီစစ်တွေမှာစကန်တစ်ခုဖွင့်ပြီးတော့ထားထားပါတယ်လောလောအဲစကန်တစ်ခုကဒီနာစီရက်ကွက်ဆိုတဲ့ကျွန်တော်တို့အဲ့မှာရှိတဲ့အရင်သိန်းဆိုင်ဟောင်းလုပ်ခဲ့တဲ့နေရာမှာဘုံကြောင်တောင်ရှိတဲ့အဲအကြောင်းနာမည်ကမာဇေယတတိပဒံအကြောင်းလို့ခေါ်တယ်။အဲအကြောင်းမှာကျွန်တော်လက်ရှိ120ထားထားပါတယ်။ဒီဘက်မှာကျွန်တော်ဒန်မာယာမအကြောင်းဆိုတဲ့ဟိုဘုံတော်ကြီးအကြောင်းမှာနေရာနဲ့55ဦးလက်ခံထားရှိပါတယ်ခင်ဗျာ
။လက်ရှိမှာမောင်းတော်ဘူးသီးတောင်ဘက်ကတင်းဆောင်လာသူတွေကိုစစ်တွေမျိုးကဖုံးတော်ကြီးအကြောင်းတွေမှာဖြန့်ခွဲထားဖို့ပြင်ဆင်ထားပြီးဝါတွင်းကာလဖြစ်တာကြောင့်တင်းဆောင်လာသူတွေနေထိုင်ရေးအဆင်ပြေအောင်အစိုးရကယာယီခေလုံရေးစခန်းတွေကိုဖွင့်လှစ်ပေးဖို့လဲတောင်းဆိုထားကြောင်းပြောပါတယ်
။ကျွန်တော်တို့ကတော့အဓိကတောင်းဆိုထားတာကအစိုးရကိုဒီ IDP စခန်းအနည်းဆုံးကျွန်တော်တို့အမိုးကလုံတဲ့နေရာလေးတွေတခုခုလုပ်ပြီးတော့စီစဉ်ပေးဖို့တော့တိုင်ပင်ထားတာလို့ရှိပါတယ်
။စစ်တွေမျိုးပေါ်ကအခြားကူညီရေးအဖွဲ့တွေကလည်းတင်းချောင်လာသူတွေကိုကူညီနေတာရှိတယ်လို့တင်းချောင်လာသူတချို့ကလည်းဆွေမျိုးသားချင်းနှိစက်ရမိတ်ဆွေတွေအိမ်မှာခေလုံနေတာတွေရှိပါတယ်။ဒီနေ့အစိုးရတာဝန်ရှိသူတဦးကတော့စစ်တွေမျိုးပေါ်မှာရောက်ရှိလာသူတွေကိုကူညီဖို့ဆောင်ရွက်နေပေမဲ့စီးရဲအတီးကျကောက်ယူမရရှိသေးကြောင်းပြောပါတယ်။ပြီးခဲ့တဲ့နှစ်အော်တိုဘာလတိုက်ခိုက်မှုဖြစ်ပွားချိန်ကလည်းမောင်းတော်ဘူးသီးတောင်ဘက်ကနေတိတ်ဆောင်လာသူတွေရှိခဲ့ပြီးအခြေအနေငြိမ်သက်သွားချိန်မှာနေရက်ပြန်လာတွေလည်းရှိခဲ့ပါတယ်
။ကူမိုးစောစစ်တွေမျိုးကနေသတင်းပေးပို့ခဲ့တာပါ။မြန်မာသတင်းတွေတင်ပြပြီးအခုနိုင်ငံတကာသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်။မြောက်ကိုရီးယားနိုင်ငံကမစ်ဆိုင်းဒုံးကျည်တစ်ခုတနင်္လာနေ့ကပြစ်လွတ်ခဲ့ပြီးနောက်အင်ကာနေ့ကလုံခြုံရေးကောင်စီမှတကပိတ်အစည်းအဝေးလုပ်ခဲ့ပါတယ်။ဂျပန်နိုင်ငံကိုဖြတ်ကျော်ပြီးပစိဖိတ်သမုဒ္ဒရာတွေကိုကြားခဲ့တဲ့ဒုံးကျည်ပြစ်လွတ်မှုကိုလက်မခံနိုင်ဘူးလို့ကုလသမဂ္ဂအမေရိကန်သံအမတ်ကြီးကပြောပါတယ်။ဒ ဒါဟာဒေတာတွင်းချင်းချောက်မှုကြီးဖြစ်တယ်လို့လဲဂျပန်ဘက်ကတုံ့ပြန်ပါတယ်။ခုလိုနိုင်ငံတကာရဲ့တုံ့ပြန်မှုတွေကိုမတ်ဆုမြတ်မွန်ကတင်ပြပါမယ်
။အင်္ဂါနေ့အစောပိုင်းကမြောက်ကိုရီးယားဘက်ကပြစ်လွတ်ခဲ့တဲ့တာလတ်ပစ်ဒုံးကျည်ဟာဂျပန်နိုင်ငံကိုဖျက်ချော်သွားပြီးတဲ့နောက်ပောက်ကွဲပျက်စီးကပစိဖိတ်သမုဒ္ဒရာထဲကိုချခဲ့ပါတယ်။မြောက်ကိုရီးယားအစိုးရရဲ့လှုပ်ရက်ဟာချင်းချောက်တဲ့လှုပ်ရက်ဖြစ်ပြီးတည်ငြိမ်မှုပြက်ပြားစေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာချက်ထုတ်ပြန်တုံ့ပြန်ခဲ့ပါတယ်။တုံ့ပြန်ဆောင်ရွက်မဲ့နီလန်အားလုံးကိုစဉ်းစားနေတယ်လို့လည်းကြေညာချက်ထဲမှာသမ္မတထရမ့်ကသတိပေးထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုဂရုမစိုက်ဘဲမြောက်ကိုရီးယားကပယ်ထိန်တုံထပ်ပစ်လွှတ်ခဲ့တဲ့အတွက်လုံခြုံရေးကောင်စီမှာအင်္ဂါနေ့ကဒီကဘက်အရေးပေါ်အစည်းအဝေးလုပ်ခဲ့ပါတယ်။ဂျပန်နိုင်ငံကိုကြော်ပြီးမစ်ဆိုင်ဒုံးကျည်ပစ်လွှတ်မှုအပေါ်ဘလို့မှလက်မခံနိုင်ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟေလီကအခုလိုပြောကြားခဲ့ပါတယ်။
No country should have missiles flying over them like those 130 million people in Japan. It's unacceptable they have violated.
ဘယ်နိုင်ငံပေါ်ကမှမစ္စိုင်းဒုံးကျည်ဖြတ်သွားတာမျိုးမဖြစ်သင့်ပါဘူး။လူဦးရေတန်း130ရှိတဲ့ဂျပန်နိုင်ငံပေါ်ကဒုံးပြန်ဖြတ်သန်းသွားပါတယ်။ဒါကိုလက်မခံနိုင်ပါဘူး။ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားသမျှဆုံးဖြတ်ချက်အားလုံးကိုမြောက်ကိုရီးယားတို့ချိုးဖောက်ခဲ့ပါတယ်။ဒါကြောင့်ပြင်းပြင်းထန်ထန်တစ်ခုခုလှုပ်ဖို့လိုတယ်လို့ကျွန်မထင်ပါတယ်။
American, Japan နဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့တောင်းဆိုချက်နဲ့မြောက်ကိုရီးယားအရေးကိုလုံခြုံရေးကောင်စီမှအရေးပေါ်ဆွေးနွေးခဲ့တာဖြစ်ပါတယ်။ American သမ္မတ Trump နဲ့ဂျပန်ဝန်ကြီးချုပ် Shinzo Abe တို့လည်းတယ်လီဖုန်းနဲ့ဆက်သွယ်ပြီးမြောက်ကိုရီးယားတို့ရဲ့လှုပ်ရက်နဲ့ပတ်သက်လို့မိနစ်40လောက်ကြာအောင်ဆွေးနွေးခဲ့ကြပါတယ်။အင်္ဂါနေ့မနေ့အစောပိုင်းကပျောင်ယမ်းမြို့တော်နားကနေပြက်လွတ်လိုက်တဲ့တာလတ်ပစ်ဒုံးကျည်ဟာဂျပန်နိုင်ငံမြောက်ပိုင်းဟော့ကိုဒိုကျွန်းပေါ်ကိုကျော်ဖြတ်သွားခဲ့ပြီးတဲ့နောက်ကျွန်းရဲ့အရှေ့ဘက်933မိုင်အကွာပစိဖိတ်သမုဒ္ဒရာထဲကိုပြတ်ကျသွားခဲ့တယ်လို့ဂျပန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါရယ်မစ်ဆိုင်းဒုံးဟာစုစုပေါင်းမိုင်1800လောက်ပျံသန်းသွားခဲ့ပြီးမိုင်350လောက်အမြင့်ဆုံးအထိရောက်ခဲ့ပါရယ်အခုလိုဂျပန်နိုင်ငံဘော်ကိုဖျက်ကျော်သွားတာဟာဘယ်တော့မှနဲ့မတူတဲ့အန္တရာယ်ဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားခဲ့ပါရယ
်ဝါကနီを飛び越えるミサイル発射という暴挙はこれまでにない深刻かつ重大な脅威であり。
ジャパン人間を挑発とわれミサイル攻撃は米軍がねまもとれインターン騒音しや侵略もじば。データ輪ញញゃむね滴滅むを一致撇撇せばれ。ミャンコリアをジャパンが偏偏坦坦干拷ばれ。
ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကလည်းဒီလှုပ်ရက်ဟာမြောက်ကိုရီးယားတို့ရဲ့မစင်မချင်းရန်စမှုဖြစ်တယ်လို့ပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။လာမယ့်ဇပိုင်းအတွင်းဂျပန်နိုင်ငံကိုသွားမဲ့ဝန်ကြီးချုပ်မေကမြောက်ကိုရီးယားကိစ္စကိုဂျပန်ဝန်ကြီးချုပ်နဲ့ဆွေးနွေးမယ်လို့ပြောကြားခဲ့ပါတယ်။
It gives me the opportunity to sit down with Prime Minister Abe over the next few days and to discuss the action that North Korea has taken.
As I say, Korea ရဲ့လှုပ်ရက်နဲ့ပတ်သက်လို့ဝန်ကြီးချုပ်အာဘေနဲ့ကျွန်မလာမယ့်ရက်ပိုင်းတွင်မှဆွေးနွေးနိုင်မှာဖြစ်ပါတယ်။ဒါတွေဟာဥပဒေကိုဆန့်ကျင်နေတဲ့စမ်းသပ်မှုတွေဖြစ်တာကြောင့်ဗြိတိန်နိုင်ငံကပြင်းပြင်းထန်ထန်ရှုတ်ချပါတယ်။မြောက်ကိုရီးယားဘက်ကဥပဒေကိုဆန့်ကျင်လုပ်နေတာတွေရပ်သွားအောင်ဗြိတိန်တွေနဲ့ဂျပန်နိုင်ငံအပြင်တခြားနိုင်ငံတကာမိတ်ဆွေတွေနဲ့လည်းအတူတွဲပြီးဖိအားပေးနိုင်အောင်ဆောင်ရွက်သွားမှာဖြစ်ပါတယ်
။မြောက်ကိုရီးယားနိုင်ငံအတွက်အရေးကြီးတဲ့စီးပွားဘက်တရုတ်နိုင်ငံကတော့တစ်ဖက်ကိုတစ်ဖက်ရန်ဆတဲ့လှုပ်ရက်တွေထပ်ပြီးမလုပ်ကြဖို့တိုက်တွန်းခဲ့ပါတယ်။မြောက်ကိုရီးယားပြည်ထနာအရင်အမြစ်ကိုအရေးယူတန်ခတ်မှုတွေနဲ့ဖိအားပေးမဖြေရှင်းနိုင်ဘူးဆိုတာအချိန်ကတက်တည်ပြခဲ့ပြီလို့လည်းတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူဟွာချွန်ရင်းကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။သက်ဆိုင်သူအလုံးဗန်းမြစွာနဲ့ဆွေးနွေးကြမှသာပြည်ထနာကိုဖြေရှင်းနိုင်မှာဖြစ်တယ်လို့သူကပြောပါတယ်။ကိုရီးယားကျွန်းဆွယ်မှာအမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲစစ်ရေးလေ့ကျင့်နေမှုအပေါ်ကိုလည်းသူကပြည့်တင်ပြောဆိုသွားပါတယ်။American နဲ့ Tangoria စစ်သားတောင်းနဲ့ချီပါဝင်တဲ့ပူးတွဲစစ်ရေးလေ့ကျင့်မှုလုပ်နေချိန်မှာမြောက်ကိုရီးယားဘက်ကအခုလိုတာလတ်ပြက်ဒုံးကျည်ကိုအင်္ဂါနေ့ကပြစ်လွတ်ခဲ့တာဖြစ်ပါတယ်။ဆယ်ရက်ကြာတဲ့ပူးတွဲစစ်ရေးလေ့ကျင့်မှုကတော့ August 22ရက်နေ့ကစတင်ခဲ့တာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကဗိုလ်တုနေ့မနက်ခင်းအစီအစဉ်လေးကိုမနက်9နာရီအထိလိုင်းနိုမီတာ32 kHz 9325လိုင်းနိုမီတာ40 kHz 9433ညလိုင်းနိုမီတာ50 kHz 5995တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American Alien 3အင်္ဂလိပ်သင်ခန်းစာနဲ့တူဓာတ်ရိုက်လေလံအစီအစဉ်တင်ဆက်တဲ့အခါမှာတော့
ရေခိုင်ပြည်နယ်မှာနေမီတူရှက်ဘူးအတွက်နေမီခွဲခြားဖို့တောက်ချုပ်ကျူးလာတဲ့ဒီဒီလူတို့ရဲ့စိတ်ထဲမှာအမြဲတမ်း
အကြခင်နောက်ပိုင်းမှာအင်ဂါညတို့ကဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေကိုပြန်လည်နားဆင်ရပါမယ်အခုတော့ကမ္ဘာမီဒီယာတွေမှာမြန်မာပြည်ဆိုင်ရာဖော်ပြချက်တွေကိုမူရင်းအားပေါ်မပြတ်ဦးကျော်စန္ဒာကနေစူးစီးတင်ပြထားပါတယ်
မွတ်စလင်စစ်သွေးကြွတွေအစ္စလာမ်နိုင်ငံထူထောင်ရေးကြိုးပမ်းကြောင်းပြသဖို့မြန်မာအထုဆွဲကောင်းစင်နဲ့ Wall Street Journal မှာမျိုးမျိုးနဲ့ James Hookway တို့ရေးသားထားတာကိုမူရင်းအပေါ်မှာပြန်ထုတ်တင်ပြလိုပါတယ်မြန်မာပြည်အနောက်ဘက်မငြိမ်မသက်ဖြစ်နေမှုကိုအခွင့်ကောင်းယူပြီးမွတ်စလင်စစ်သွေးကြွတွေဟာ Islamic State ခေါ်အစ္စလာမ်နိုင်ငံထူထောင်ဖို့ညှို့လင့်နေကြတယ်နိုင်ငံတကာအဖွဲ့အစည်းတွေကလည်းသူတို့ကိုကူညီအပ်ပေးနေတယ်ဆိုတာပြသနိုင်ဖို့အတွက်မြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေကအစိမ့်မြင့်ဆောင်ရွက်နေကြပါတယ်မွတ်စလင်တောင်ရံသူအုပ်စုငယ်တစ်ခုရဲ့တောက်ကြနေကတိုက်ခိုက်မှုတွေကိုအချိန်မြင့်တုံ့ပြန်နေတဲ့အတွက်မြန်မာနိုင်ငံဟာဝေဖန်မှုတွေခံနေရတာပါအဲ့ဒီအချိန်ကစပြီးရိုဟင်ဂျာအများစုပါဝင်တဲ့လူပေါင်း100လောက်ဆေးဆုံးခဲ့ရပြီးကျန်အများအပြားလဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဥတီထွက်ပြေးခဲ့ကြပါတယ်တနင်္လာနေ့ကတော့ပူဟမ်မင်းကြီးဖရန်စစ်ကဒီလူတွေကိုရပိုင်ခွင့်အပြေအဝပေးဖို့ပြောဆိုခဲ့ပြီးကုလသမဂ္ဂအတွင်းမှုချုပ်ကလည်းအချိန်နဲ့ဆိုးရွားလာနေမှုအတွက်စိုးရိမ်နေတယ်လို့ဆိုပါတယ်ဒီလူတွေကိုမြန်မာအာဏာပိုင်တွေကဥပဒေမဲ့ဝင်ရောက်သူတွေလို့ယူဆပြီးခီးသွွာလာခွင့်ကန့်သက်ထားပါတယ်။လူပေါင်းသိန်း၄000ခန့်ဟာလည်းယာယီစခန်းတွေမှာနေနေကြပါတယ်။ဒီလူတွေရဲ့ပြဿနာဟာဒေါအောင်ဆန်းစုကြည်အတွက်ဘေးကျန်းနံကြအခြေအနေဖြစ်စေပါတယ်။သူတို့ရဲ့ရပ်ဝင်ငွေတွေကိုပူပေးလိုက်ရင်လည်းမြန်မာနိုင်ငံမှာအော်ဒါလွှမ်းမိုးမှုကြီးမားလာနေတဲ့သဘောထားတင်မှသူဗုဒ္ဓဘာသာဝင်လူများစုရဲ့ညှဉ်းညင်းမှုနဲ့ရင်ဆိုင်ရပြီးစစ်တပ်နဲ့ဆက်ဆံရေးလည်းပုံမှုဆိုးရွားသွားနိုင်ပါတယ်။အဲကြောင့်ဒေါအောင်ဆန်းစုကြည်ဟာစစ်တပ်ဘက်ကိုယိမ်ပြီးနိုင်ငံကကူညီအဖွဲ့တွေရိုဟင်ဂျာစစ်သွေးကြွတွေကိုကူညီနေတယ်လို့ကြေညာချက်ထုတ်ခဲ့ပါတယ်။ရေစခန်းတွေကိုတိုက်ခတ်ခဲ့တဲ့ ARSA ကိုဆာဒီအရေဗျာကလူပေါင်း7ဦးကူညီပြီးလက်ချင်းရည်နဲ့ငွေကြေးကူညီပံ့ပိုးနေတယ်လို့ရဲမှုချုပ်ဝင်းတင်ကစန်တမန်တွေကိုပြောကြားခဲ့ပါတယ်။ပြည်ထောင်ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေကလည်းနိုင်ငံကအကူအညီအဖွဲ့အစည်းတွေကဒီလူတွေကိုကူညီနေတယ်လို့ဆိုခဲ့ပါတယ်။လောလောဆယ်မှာကုလသမဂ္ဂအဖွဲ့အစည်းအလုံးဒီဒေသကဆုခေါ်ထားပါတယ်။မြန်မာနိုင်ငံမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဦးဆောင်ထွန်းကတော့ရခိုင်ပြည်နယ်မှာလူမျိုးတုံးသတ်ဖြတ်မှုမရှိကြောင်းအထင်အရှားသိရှုပ်ထွေးပြီးလက်လွင့်တကူဖြစ်ရှင်းဖို့မဖြစ်နိုင်ဘူးလို့ဆိုပါရယ်။မောင်တော်ဒေသခံမွတ်စလင်တူကတော့စစ်သားတွေဟာသူ့အိမ်ကိုမိရှုပ်ပြီးသူ့မိဆွေတယောက်ကိုစနန်းနဲ့ပစ်ခတ်တယ်လို့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါရယ်။ HRW လူအခွင့်ရေးအဖွဲ့ကတော့တောင်းကျမ်းသူတွေကိုအပြစ်ပုံချနေတဲ့မြန်မာအစိုးရဟာနိုင်ငံတကာဖိအားရပ်တန့်သွားအောင်လုပ်နိုင်မယ်မဟုတ်ကြောင်းရေးသားထားပါရယ်ခင်ဗျာ။ဆလဘီခိုင်ပြည်နယ်ငင်းချမ်းရေးအင်ဒိုနီးရှားတူးမြင့်ဆောင်ရွက်မည်ဆိုတဲ့ကောင်းစင်နဲ့အင်ဒိုနီးရှားနိုင်ငံအင်တာရာသတင်းဌာနရဲ့ရေးသားချက်ကိုတင်ပြလိုပါတယ်။ခိုင်ပြည်နယ်အကြမ်းဖက်လွတ်ရပ်တွေရဆိုင်မှုအတွက်ပါဝင်ပတ်သက်နေတဲ့ဘက်အလုံးကိုအင်ဒိုနီးရှားအစိုးရတိုက်တွန်းကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်ကိုအင်တာရာသတင်းဌာနမှဖော်ပြထားပါတယ်။ခိုင်ပြည်နယ်ရဲစခန်းနဲ့မောင်တော်ဒုက္ခသည်စခန်းကိုအော်ဂူလာဆက်ခွင့်နေကလက်နက်ကင်အုပ်စုတွေတိုက်ခိုက်ခဲ့တာကိုအင်ဒိုနီးရှားနိုင်ငံကရှုတ်ချလိုက်ပါတယ်။ဒီတိုက်ခိုက်မှုတွေကြောင့်လူပေါင်းရာနဲ့ချီထွက်ပြေးရပြီးသေးဆုံးထိခိုက်သူတွေအတွက်လည်းစိတ်မကောင်းကြောင်းဖော်ပြပါရယ်မြန်မာအစိုးရအနေနဲ့အလုံးအတွက်အကာအကွယ်ပေးပြီးလုံခြုံမှုပြန်လည်တည်ဆောက်ရေးအတွက်ချက်ချင်းအရေးယူဆောင်ရွက်လိမ့်မယ်လို့လည်းမျှော်လင့်နေပါရယ်ဘယ်အလုံးကအကြမ်းဖက်လို့ရတဲ့ကိုချက်ချင်းရပ်ပြီးလုံခြုံမှုပြန်လည်တည်ဆောက်နိုင်အောင်ကူညီဖို့မွတ်စလင်အစိုင်းဝိုင်းအပါဝင်ရခိုင်ပြည်နယ်ကလူအလုံးရဲ့အခွင့်အရေးတွေကိုလေးစားဖို့လည်းတိုက်တွန်းထားပါရယ်ရခိုင်ပြည်နယ်အခြေအနေဟာစိတ်ကိုရှုပ်ထွေးလှတယ်လို့လည်းသုံးသပ်ပြီးဒီအခြေအနေကိုအဆုံးသတ်စေဖို့အတွက်ပြည်နယ်ငင်းချမ်းရေးလုံခြုံရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးအတွက်အလုံးကပူပေါင်းဆောင်ရွက်ကြမှာဖြစ်တယ်လို့လည်းဆိုပါရယ်။ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံငင်းချမ်းရေးနဲ့တည်ငြိမ်မှုဟာအာဆီယံဒေသတည်ငြိမ်ဖွံ့ဖြိုးရေးအတွက်အရေးကြီးတယ်လို့လည်းရေးသားထားပါရယ်။ဒီအတွက်အင်ဒိုနီးရှားဟာကိုဖီအနန်ရဲ့ထောက်ခံတင်ပြချက်များအကောင့်တွေဖော်ရေးအပါအဝင်ရခိုင်ပြည်နယ်ပြန်လည်စစ်မြေရေးအလုံးပါဝင်သောဖွံ့ဖြိုးတိုးတက်ရေးအတွက်မြန်မာအစိုးရနဲ့ပူပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ရေးသားထားပါရယ်ခင်ဗျာ။
ကမ္ဘာမီဒီယာတွေကမြန်မာပြည်ကြောင်းနားဆင်ရပြီးခုတခါတော့ American Indian တို့အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်ကပို့ချမှာဖြစ်ပါတယ
်ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
The Last Straw
ဖြစ်ပါတယ်စာလုံးပေါင်းက THE theLAST, the last ka, now so, STRAW, straw ga, kao yu, so ro, sa kwaj hun ye, da yai, di be ga ro, now so, kao yu, mi mo. Di dong sin te la ra ga ro,
the straw that broke the camel's back.
So re, so yuz ga ga, lu su ba re. Di so yu ma, C-A-M-E-L, camel, so re, she le vang, pu bin de, ka na ya, di ta dwi ma,ခီးသွားဖို့ပစ္စည်းတွေဖို့အသုံးပြုတဲ့ကလအုပ်တွေအနေနဲ့ကောက်ရိုးတေရမှာကောက်ရိုးတပင်ထပ်ပြီးတည်ခိုင်းလို့အဲ့ဒီတပင်ကြောင့်ခါယိုးကျိုးရတယ်ဆိုပြီးတော့တင်စားပြောထားတဲ့အဆိုဖြစ်ပါတယ်တကယ်ဆိုကောက်ရိုးအစီတွေတင်ထားတဲ့ကလအုပ်အနေနဲ့ကောက်ရိုးတပင်ထပ်တယ်လို့ခါယိုးကျိုးရလောက်အောင်တော့အဖြစ်မျိုးမရောက်နိုင်ပေမဲ့လို့လေနေ့စဉ်လူတွေရဲ့ဘဝမှာတော့တိခိုင်ရတာတွေများလွန်းလို့ဘာမှမဟုတ်တဲ့အကြောင်းအရာတွေတစ်ခုကြောင့်သောတာဦးပောက်ကွဲစီတာမျိုးမိပြက်စီတာမျိုးကိုဆိုလိုပါတယ်ဒါကြောင့် the last straw ဆိုတဲ့စကားရဲ့တွယ်ဝိုက် idiom အဓိပ္ပာယ်ကတော့ခံရပါများတော့ဘာမဟုတ်တဲ့အကြောင်းအရာလေးကြောင့်ပဲဖြစ်ဖြစ်လူတူဦးကိုပောက်ကွဲစီတာရံဖြစ်စီတာဒေါသထွက်စီတာမိပြက်စီတာစိတ်ကုန်စီတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Rupi ရဲ့ဥပမာကတော
့ It's the last strawFor me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
Chino ni ga ka ti ji we si da twi ro chino do da o pao kwe do da ba be. Tu ga chino si ga chi tha de ngwe dang pya ma pe de bu li lo de be ya ba de. U ma ko naw ta khaw na sin chi cha ya aw.
It's the last straw for me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
ခံရပါများတော့ဘာမဟုတ်တဲ့အကြောင်းအရာလေးကြောင့်ပဲဖြစ်ဖြစ်လူတူဦးကိုပောက်ကွဲစေတာရံဖြစ်စေတာဒေါသထွက်စေတာမိပြက်စေတာစိတ်ကုန်စေတာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
The last straw.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ခုလိုနားဆင်ကြရတဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကို view ရဲ့မနေ့ခင်းတိုင်းမှာဒေါ်လလတန်းတင်ဆက်ပေးနေတာပါခင်ဗျာအခုတော့အင်္ဂါည VOA တိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပါမယ်ကိုသားညွန့်ဦးကဆွေးနွေးတင်ဆက်ထားတာပ
ါမင်္ဂလာပါခင်ဗျာစနီအင်္ဂါနေ့ညပိုင်းတရက်လေးလိုက်စီစဉ်အားနေပြီးတော့ကြိုးစားပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီလက်ရှိဒီပြည်ပခါရီပြင်းထန်ဖြစ်နေတဲ့ရခိုင်ပြည်နယ်ရဲ့လုံခြုံရေးချင်းကြီးကိစ္စပါကျွန်တော်ရခိုင်ပြည်နယ်မှာဩဂတ်စ်လ25ရက်နေ့မနေ့လင်ဟာကြီးလုံးကဒီလုံခြုံရေးစခန်းပေါင်း30ကိုတပြိုင်နက်တည်းဒီတိုက်ခိုက်မှုတွေခံလိုက်ရပါတယ်အဲ့တော့ဒီအခြေအနေကိုကြည့်ပြီးတော့ကျွန်တော်ဒီလုံခြုံရေးအခြေအနေဟာဘလို့ကြောင့်မလို့ဒီလောက်ထိနေရာဆဆာတိုက်ခံရတာလဲနောက်လက်ရှိလုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးတော့လုံခြုံရေးဆိုတဲ့နေရာမှာနှစ်ဖက်လူမှုအတိုင်းဝိုင်းအားလုံးအတွက်ဖြစ်ပါတယ်ဒီလုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးတော့အခြေအနေဘလို့ရှိလဲဘလို့များဆောင်နေကြတယ်လဲဆိုတာကိုသုံးသပ်မှာပါကျွန်တော်တို့ခက်တာကအာနာပိုင်ဒီဘက်ကနေပြီးတော့အခုချိန်မှာပြောဖို့စုဖို့မရပါဘူးဒါကြောင့်မလို့ပင်တိုင်းဆွနေပြဖို့အတွက်ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဥစီသူအောင်မြင့်ဖြစ်ပါတယ်သတင်းတောက်တူပါသတင်းမီဒီယာသမားတူအေဒါတူပါတို့ရောလက်ရှိရခိုင်ချီနဲ့ပတ်သက်ပြီးတော့သုံးသပ်ရေးသားနေသူလည်းဖြစ်ပါတယ်နောက်တူကတော့ ENP ရခိုင်မျိုးသားပါတီကဖြစ်ပါတယ်ဥထုံးအောင်ကျော်ပါနှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်ရှိနေပါပြီခင်ဗျာကျွန်တော်ဥထုံးအောင်ကျော်ကိုအရင်ဆုံးမေးချင်ပါတယ်ခင်ဗျာဥထုံးအောင်ကျော်ကြားရပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ဥထုံးအောင်ကျော်ဟုတ်ကဲ့ခုနကကျွန်တော်ပြောသလိုပါပဲဒီ August 25ရက်နေ့မနေ့လင်းအားကြီးပိုင်းကစခန်းပေါင်းအားလုံးလုံခြုံရေးစခန်းပေါင်း30ပေါ့နော်အဲ့ညီပါလောက်ကိုတပြိုင်တည်းတစ်ချိန်နဲ့အတိုက်ခံလိုက်ရတယ်တကယ်တမ်းပြောမယ်ဆိုရင်အနီးနားမှာလည်းတမရီရှိနေတယ်နောက်တစ်ခုကလုံခြုံရေးတွေကလည်း alert ပေါ့နော်ဒီရခိုင်ဒေသမှာပြည်ပခါတွေဖြစ်တဲ့အနေအထားကခဏခဏဖြစ်နေတော့တလောက်ထိအလစ်အငိုက်တိုက်ခံလိုက်ရတာလုံခြုံရေးစီးပေါက်သွားတာဘာကြောင့်လို့ထင်ပါလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရခိုင်ပြည်နယ်ကတခြားတိုင်းနဲ့ပြည်နယ်ဒီနဲ့မတူကွက်ကြမှုကြီးအများကြီးရှိပါတယ်အထူးသဖြင့်ကျွန်တော်တို့နယ်ဆက်ဒီဗတ်ဖြစ်တယ်ဆိုတော့တစ်ခုတစ်ခါမှာအရင်ကတော့ ကျွန်တော်တို့မှာနေဆက်ဒီကကိုကေးကြီးပေါ့နော်နားဆက်ခါတူပြီးတော့အုပ်ချုပ်ခဲ့တာရှိပါတယ်အများကတက်မလို့တက်ဖွဲ့ပြီးနေဆက်ဒီကမှမထောက်ပါဘူးနောက်တစ်ခုကဒုတိယအချက်ကအဲ့ဒီနေဆက်ဒီကမှာနေထိုင်ကြတဲ့ဟိုပြည်လူလူမျိုးတွေပေါ့အဲ့ဒီမှာ90ရာခိုင်နှုန်းကျော်ကျော်ကပြည်လူလူမျိုးတွေဖြစ်တဲ့အပြင်တစ်ဖက်နေဆက်ဒီကလည်းဝင်ပေါက်ထွက်ပေါက်ပြီးကျွန်တော်တို့ရခိုင်ပြည်နယ်ရဲ့ပထဝီဝင်အနေနဲ့ကိုအိန္ဒိယနေဗေနဲလမတူဘူးတခြားဒီကဒီနဲ့လည်းမတူဘူးဘာဖြစ်လို့ဆိုတော့လက်နက်မှာကျွန်တော်တို့မြင်္ဂလာတီတောင်တန်းနေမြူးတောင်တန်းဒီကဆင်းသက်လာခဲ့ဒီတောင်ကြီးရဲ့ချောင်းလေးရောင်းနေအင်မတန်များပါလေအဲ့ဒါကတော့တစ်ဖက်ဒီကနေဇက်မှာအခုလူအင်မတန်များတယ်ကျွန်တော်တို့အခုပိတ်ထားရင်လည်းဟိုဒီနေ့တန်းချီကြီးတွေကားပြီးတော့ပိတ်ပြီမဲ့အဲ့ချောင်းလေးချောင်းပေါက်ဒီကဘလို့မှကားစီတားစီလို့မရဘူးအဲ့ဒါကြောင့်ဒီစားအလူလေတောင်ချောက်ကြီးကျွန်တော်တို့ရခိုင်ပြည်နယ်မှာနေမီတူချက်ဘူးအတွက်နေမီခွဲခြားဖို့အတွက်တောင်ချောက်ကျွတ်လာတဲ့ဒီလူမျိုးတွေဒီပြည်လူမျိုးတွေရဲ့စပိတ်ထဲမှာအများအားသူဟာဒီဇိုင်းမမအချီအခုလာတဲ့အခါဒီလိုပဲအုံနဲ့ချင်းနဲ့အင်အားစုပြီးတော့တိုက်ခိုက်မယ်ဖက်ထုတ်မယ်ဆိုတာကိုကျွန်တော်တို့ရခိုင်လူမျိုးတွေကအများအားသိနေတယ်အဲ့ဒါကြောင့်လည်းဆက်ဆံရတက်မတော်ဒီတက်ဖွဲ့ယူကျွန်တော်တို့အများအားပြောတယ်ဒါပေမဲ့ကျွန်တော်တို့ဒီဘက်မှာကအာဏာကျွန်တော်တို့လက်ထက်မှာမရှိဘူးအာဏာရှိတဲ့လူတွေကလည်းဒေသခံတွေနဲ့ရောလို့ချက်တင်ပေါ့ဟိုဒီလိုအတူတူကတော်တော်ကိုရင်းနှီးပြီးပုံပုံကန်ကန်ပြီးကြတယ်နောက်အတက်ချင်မှဆိုရင်လည်းဒီစီးပွားဖက်အနေနဲ့ပေါ့နော်တူရတူလည်းဒီရခဲ့တယ်အဲ့ဒီဒေါ်လာဒီနဲ့ဒီသူရဲ့စီးပွားလုပ်ဖက်ဒီအဲ့ဒီလိုငွေနောက်ကိုလိုက်တဲ့အစီအစဉ်ဖြစ်လာတဲ့အခါကျွန်တော်တို့ဒီကမှာတရားဥပဒေစိုးမိုးရင်းနဲ့ဒီလုံခြုံရေးကဏ္ဍတွေကိုဦးစားပေးဖို့ညွှန်လဲလာပြီးတော့သူတို့ရဲ့အင်အားတွေတဖြည်းဖြည်းတိဆောက်လာတာကိုကျွန်တော်တို့တာဝန်ရှိတဲ့လူတို့တပ်ဖွဲ့တွေကအထင်သေးသွားတဲ့ဒေသကြီးပါတယ်
။ဟုတ်ကဲ့ဦးတော်ကျော်ကျေးဇူးပါလေးလိုက်မှုမှာခဏနေပြပါအောင်ကျွန်တော်ကိုစီစီအောင်မြို့ကိုမေးချင်ပါတယ်ခင်ဗျ။အဲဒီလွှတ်တော်တွေမှာဒီလုံခြုံရေးကိစ္စနဲ့ပတ်သက်ရခိုင်လုံခြုံရေးကိစ္စနဲ့ပတ်သက်ပြီးတော့တင်ကြတယ်ချိန်ကြိုက်ပါပဲအဲ့ဒီချိန်ကာလမှာလွှတ်တော်မှာလည်းမကြလာဘူးတချိန်တည်းမှာပဲကူဖီအန်နယ်ဒီအစင်ကစားကလည်းထွက်ပေါ်လာတယ်။နောက်တချိန်နဲ့တိုက်ခါနေတာဒါဒီအားလုံးဖြစ်ဒီအားလုံးကအဆက်ဆက်လို့ရှိနေလားတက်ဆိုင်မှုလို့ပြောလို့ရမလားဘလို့အချိန်နေမြင်ပါလဲခင်ဗျ။
ပြဿနာကဟိုရေရိုးချင်းချင်းလေးပါပဲဟို2012ခုနှစ်မှာရခိုင်ပြည်နယ်မှာလူမျိုးရေးဘာသာရေးဆန်တဲ့အကြမ်းဖက်မှုတွေဖြစ်တယ်အဲ့တော့ဒါတွေကိုအစိုးရကနေပြီးတော့မှတပ်မတော်ကနေပြီးတော့မှကန့်ကျွယ်တယ်အဲ့လိုကန့်ကျွယ်နေတဲ့အချိန်ဒီအောက်မှာပဲအစိုးရအပြောင်းလဲဖြစ်တယ်2016 April မှာဖြစ်တယ်ဖြစ်ပြီးတော့မှ2016 October 9ရက်နေ့မှာပဲအဲ့တော့အကြမ်းဖက်မှုပေါ့နော်ဒါရခိုင်ကမိုင်းမှာဆိုရင်အတော်ဆိုးတဲ့ဒီစကံခန္ဓာကျုပ်၃ခုကိုဒါအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်။အဲဖြစ်တယ်ဆိုတော့ဒါကအရှိမဟိုဘာလဲဆောင်ရွက်ထားတဲ့လုပ်ငန်းဆောင်တာတွေမအောင်မြင်ဘူးဆိုတဲ့ဟာကိုဒါပြတယ်။နောက်တစ်ခုကအဲ့ဒီအော်တိုဘာ9ရက်နေ့အကြမ်းဖက်မှုဖြစ်ပြီးတဲ့အခါကျတော့တပ်မတော်လည်းပါလာပြီးအဲကုလတော်ကအုပ်ချုပ်ရေးပိုင်းတွေကလည်းသူတို့ policy တွေနဲ့သူတို့တွေ့ချလုပ်တယ်။လုပ်တဲ့အခါကျဒီလိုလုပ်နေရင်းနဲ့အခုလောလောဆယ်ပေါ့နော်ဒီအော်ဂုလ25ရက်နေ့မနေ့အစောပိုင်းမှာဒါရေစခန်းသုံးခုကိုအကြမ်းဖက်တိုက်ခိုက်တာခံလိုက်ရတယ်။ခံရတဲ့ခါကျတော့ဒါပြောမယ်ဆိုရင်ပထမတစ်ခုပြောမယ်ဆိုရင်အဲ့ဒီရခိုင်ဒီမောင်တော်ဒေသမှာအစိုးရနဲ့တပ်မတော်ကဒါနယ်မြေလုံခြုံရေးအဲ့ဒီဒေသစီးပွားဖွံ့ဖြိုးတိုးတက်ရေးအစိုးရကိစ္စတွေမအောင်မမြင်ဖြစ်တယ်လို့ပြောလို့ရတယ်။အဲ့ဒါကဟိုဘာလဲလွယ်လွယ်ကူပြောမယ်ဆိုရင်အဲ့လိုပြောလို့ရတာပေါ့။နောက်ဒုတိယတစ်ခုကတော့ဘယ်လိုလွယ်လွယ်မြင်နိုင်တယ်လဲဆိုတဲ့ခါကျတော့ဒီမောင်တော်ဒေသဆိုတဲ့ဥစ္စာကဗင်္ဂလီပေါ့နော်သူက90ခန့်လုံးလောက်ရှိတယ်ကျွန်တော်လူကြီးအကြမ်းပြင်းဆိုရင်ချစ်သိန်းပတ်ဝန်းကျင်မှာဆိုရင်10ခန့်လုံးတော့ပဲတိုင်းလာကြီးရွာတွေရှိတယ်အဲတိုင်းလာကြီးရွာတွေဆိုတာကလည်းအားလုံးဟိုအလေကောင်းဒီမှာပေါ့နော်ဒီပတ်ပတ်လယ်မှာဆိုရင်ဒါဗင်္ဂလီမွတ်စလင်တွေဒါသူကဝန်းရံထားတဲ့အနေအထားတွေရှိတယ်အဲပြီးတော့မှတော့အဲ့ဒီမှာတွားပြီးတော့မှနေရာချထားတဲ့ရခိုင်တိုင်းသားတွေတခြားတိုင်းသားတွေကတိတ်ပြီးတော့နေကျင်ကြတာမဟုတ်ဘူးအင်းအားလည်းအရင်ချိနေတယ်အဲဒီလိုအခြေအနေမျိုးမှာကိုရတော့90ရာခိုင်နှုန်းသောဗင်ဂီတွေနဲ့ပတ်သက်ရင်အဲတစ်ဖက်ကအစိုးရနဲ့တပ်မတော်ဘက်ကစီယုံမှုရှိသလားမရှိဘူးလားတစ်ဖက်ကအကြမ်းဖက်သမားတွေကတော့စီယုံတယ်ဆိုတော့အခုလိုလိုဖြစ်သွားတဲ့အခြေအနေကိုကြည့်ရင်တော့အကြမ်းဖက်သမားတွေကကောင်းကောင်းစီယုံပြီးတော့မှသူတို့ဘာလဲစီယုံပြီးတော့မှဒီလိုတိုက်ခိုက်မှုတွေဘာတွေလုပ်သွားနိုင်လဲဆိုတာပေါ်လွင်တယ်အဲ့တော့ခြုံပြောရရင်တော့ဒါရခိုင်ပြည်နယ်နဲ့ပတ်သက်တဲ့အစိုးရဟိုအရှိအမေစပြောရင်လည်းရတာပဲအခုနောက်ပိုင်းပြောရင်လည်းရတယ်အစိုးရတပ်မတော်အဲ့သူ့ရဲ့ကိုယ်တည်းလှုပ်ဆောင်ပုံတွေ policy တွေ
ချိန်ကပ်မှုတွေမအောင်မမြင်ဖြစ်တယ်လို့ဒီလိုသုံးသပ်လို့ရပါတယ်
ဟုတ်ကဲ့ခင်ဗျာဥထုံးအောင်ကျော်ကိုကုစီသူရောမြေကိုလီလိုင်းပေါ်ခဏနေပြပအောင်ခင်ဗျာကျွန်တော်တို့တော်ရှင်တွေလက်ပြပါမယ်ဒီညမှာကျွန်တော်တို့ဒီအဲ့ဘက်ကပဲဘောင်းတော်မြို့နယ်တက်ကမြို့တကြီးကြီးရွာပေါ့ဒီမွတ်စလင်ဒေသခံတူဖြစ်ပါတယ်အဲ့မှာကျွန်တော်တို့တရင်နေအများစုကတော့ဒေသခံတော်များဒုက္ခသည်ဖြစ်ထွက်ပြေးကြပါတယ်ရခိုင်ဒုက္ခသည်တွေလည်းနှိစက်ရမျိုးတွေမှာတင်းရှောင်ရတယ်တစ်ဖက်ကမွတ်စလင်ဒုက္ခသည်ကလည်းတစ်ဖက်မှာတစ်ဖက်နိုင်ငံတွေကိုထွက်ပြေးတင်းရှောင်နေရတယ်ဆိုပြီးတော့ကျွန်တော်တို့တရင်နေအများကြီးရပါတယ်ဒီအချိန်လေးမှာကျွန်တော်ခုနကဒီမြို့တကြီးကျွော်မှာရှိတဲ့ဒီမွတ်စလင်ဒုက္ခမွတ်စလင်တူးကိုသူ့အချိန်လေးမေးကြည့်ပါမယ်ကိုလှထွန်းကြပါလားခင်ဗျအဲဟုတ်ကဲ့ကျွန်တော်ကုလာထွန်းကိုကျွန်တော်ခေါ်လို့မရပါဘူးနောက်ထပ်သွားရှိတူအလှည့်ပေးပါမယ်ကိုနိုင်ကြီးကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကိုနိုင်ကြီးကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ်ခင်ဗျ
ကိုနိုင်ကြီးတို့ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗ
ျရခိုင်ဒေသအကြမ်းဖက်မှုနဲ့ပတ်သက်လို့လေသိချင်တာလေးရှိလို့ပါ
ဟုတ်ကဲ့ပြောပါခင်ဗ
ျရခိုင်ဒေသအကြမ်းဖက်မှုနဲ့ပတ်သက်တဲ့ဟာက NGO ထောက်ပံ့ရေးတစ်စီးရေးပြည်နေတယ်လို့သတင်းကြားတယ်ဗျာဒီကဲလို့က NGO ထောက်ပံ့ရေးတစ်စီးရေးရှိရဆိုရင်တွေ့ရဆိုရင်ဒီရဘလူတရားဆွဲလို့ရလဲဘလူပြစ်ဒဏ်တွေကိုချမှတ်ထားလို့ရလဲသိကြည့်လို့ပ
ါဒါနဲ့ပတ်သက်လို့တော့ကျွန်တော်ကိုစီစီအောင်မြင့်နဲ့ဖြည့်ပေးပါလားဘာလို့ဆိုတော့နိုင်ငံတော်တိုင်ပင်ခံရုံးကနေပြီးတော့ပြောထားရရှိပါတယ်ခင်ဗျာဒီနိုင်ငံတကာဒီအကူအညီပေးအဖွဲ့အစည်းတွေကတစုံတရာတော်ဝိုက်ပြီးတော့တရားပုံစံမျိုးပေါ့နော်အကူအညီပေးတယ်ဆိုပြီးတော့သူတို့ဆွတ်ဆွဲထားရရှိပါတယ်ခင်ဗျာကိုစီစီအောင်မြင့်ဒါနဲ့ပတ်သက်လို့ဖြည့်ပေးပါလား
အဲအဲ့ဒါနဲ့ပတ်သက်ရင်ကျွန်တော်နောက်ခုပြောပြမယ်တစ်ခုကတော့ဒီနိုင်ငံတကာ NGO တွေကဒီအကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ပတ်သက်တယ်လို့သူတို့အောက်ခြေကသတင်းရထားတယ်ဆိုပြီးတော့မှသူတို့ရင်းထုတ်ပြန်တယ်အဒီနေ့ပြင်းစားရှင်းလင်းမှုမှလည်းမေးတယ်ဒါပေမဲ့ဒါနဲ့ပတ်သက်လို့သူတို့မှတိကျတဲ့အဖြေမရှိဘူးနိုင်ငံတော်တာဝန်ခံယုံကဒါပြည်ပြည်ချက်ချရပြီးတော့မှမဟုတ်ဘဲနဲ့ဒါအရင်ဖြစ်တော့ကဒါဖြစ်ခဲ့တဲ့ဟာတွေလို့ပေါ့ဟိုတိတ်ပြီးတော့ပြေးကြရရတာမရှိဘဲနဲ့ဆွတ်ဆွဲပြောဆိုချက်တွေအဲ့ဒါတစ်ချက်ဒါဒုတိယတစ်ချက်ကအမှပစ္စည်းတွေတွေ့တယ်ဆိုပြီးတော့မှဒီနေ့ပြင်းထုတ်ပြန်ချက်တွေမှလည်းတွေ့တယ်ဒါက NGO တွေကလှူထားတာတွေကနေပြီးတော့မှဒါချောက်ပန့်ထားတာပါညာဆိုပြီးတော့မှအဲ့တော့ဒါတွေနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့အဲ့ဒီဒေသကိုရောက်သွားတဲ့လူတွေအနေနဲ့ပြည်တယ်အဲ့ဒီဒေသမှာတချို့သောနေရာတွေမှာဒီ NGO တွေရဲ့ထောက်ပံ့မှုတွေနဲ့ပဲသူတို့တွေကစားတောက်တယ်ပါညာဒါတွေကိုဖလှယ်တဲ့အနေနဲ့အလုံးသေးတွေမှာပြန်ရောင်းလာတယ်ပါလိမ့်ရှိတယ်အဲ့တော့အကြမ်းဖက်မှုလုပ်တဲ့လူတွေကလည်းသူတို့ကနေပြီးတော့မှတောင်းတနေပါတော့မှသူတို့နေမယ်သူတို့ဒီဥစ္စာအတွက်ကိုရိတ်ခါတွေစုဆောင်းမယ်ပစ္စည်းတွေစုဆောင်းမယ်ဆေးဝါးတွေစုဆောင်းမယ်ဆိုရင်အဒီလာတဲ့ဈေးကွက်တွေကနေရောက်နေတဲ့ဝယ်လို့ရတဲ့ဟာတွေကိုသူတို့ကယူမှာပဲဆိုတဲ့ခါကျတော့ဒီပစ္စည်းတွေကိုအကြမ်းဖက်သမားတွေလက်ထဲမှာတွေ့တိုင်းနဲ့ NGO တွေကနေပြီးတော့မှတွားပြီးထောက်ပံ့နေဆိုတာဒါအတော်လေးကိုခိုင်လုံမှုမရှိတဲ့အဲကုလားတော့ဆွတ်ဆွဲမှုတွေပဲလားဆွတ်ဆွဲမှုတက်တက်ပဲဖြစ်တယ
်ပြန်ပြီးတော့လမ်းရပါပြီမြို့တကြီးကြေးရွာကကုလားထွန်းကြားပါလားခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ကြားရပါ
အဲကုလားထွန်းကျွန်တော်တို့ခုနကပြောလို့ဒုက္ခသည်တွေအခြေအနေပေါ့နော်ဒီမွတ်စလင်ဒုက္ခသည်တွေလည်းအဲကြေးရွာတွေမှာဟူပြေးကြလွှားကြတယ်ကြားလို့ပါအခြေအနေဘယ်လိုရှိပါလဲလုံခြုံရေးအခြေအနေလက်ရှိပေါ့
ဟုတ်ကဲ့ကျွန်တော်အတွေ့အကြုံကိုပဲကျွန်တော်နည်းနည်းဟောပြောပြပါမယ
်ဟုတ်ကဲ့
ကျွန်တော်မြို့သူကြီးကနော်ကျွန်တော်ရွာကဟိုအဲ20 20ကုန်ပေါ့ကျွန်တော်ရွာမြို့ချခံရတာ20ကုန်ညနေ9နာရီမှာအဲစစ်တဲလာတယ်လာပြီးတော့သူတို့ဟိုနေကြဆုံးတွေကရွာတိတ်ကိုဝင်လာတယ်စစ်တဲနဲ့ပေါင်းတော့လာလေလာပြီးတော့သူတို့ကဟိုအရင်တနက်ပြစ်တယ်ပထမတနက်ပြစ်တယ်တနက်ပြစ်တော့ကျွန်တော်ကပြေးသွားတယ်ပြေးသွားပြီးတော့အဝေးကနေကြီးနေတယ်ကြီးနေတော့သူတို့ကလောင်စာတွေဟိုလောင်စာတွေနဲ့လောင်စာတက်စီတွေနဲ့သူတို့ကအဲ့လိုမြှုပ်ပြစ်တယ်တအိမ်ပြစ်တိန်မြှုပ်ပြစ်တယ်မြှုပ်ပြီးတော့ကျွန်တော်လူတွေကဟိုငုံကြဥကြတာပေါ့ပြီးတော့အမှကျွန်တော်ထွက်ပြေးတဲ့ကံမှာလဲကျွန်တော်ကလေးငယ်တွေပါမယ်တဲ့ကြည့်ငွေအေဟိုရေဦးတွေလည်းပါတယ်ပုံဝင်စာမြင့်တမိတွေလည်းပါတော်တော်ကိုဒုက္ခရောက်နေရတာကျွန်တော်
ဟုတ်ကဲ့
ဒါမဲ့ခုအသက်ကိုလူပြီးတော့ထွက်ပြေးသွားတာပေါ့ကျွန်တော်နိုင်ငံတော်ဆရာကတို့တုတ်တယ်ဆိုတော့ကိုယ်ရင်ကိုမြှို့ရတယ်ဟာအဲ့လူပြောတော့လုံးဝရုပ်တိမရှိပါဘူးအဲ့အားတွေက
ကျွန်တော်တခုမေးချင်တာကခုနကဩဂတ်25ရက်နေ့ကတိုက်ခိုက်ခံရတဲ့ကိစ္စမှာရွာလုံးကျွတ်တွေထွက်တိုက်တယ်ခုနဓာတ်တွေဒုတ်တွေဆွဲတယ်ဆိုတာဒီအချိန်ကကိုလာထွန်းတို့ဒေသမှာအဲ့ဒါတွေ့ရပါလား
ဟုတ်ကဲ့အဲ့လူပြောတာကကျွန်တော်ကသူတို့ဆွဆွဲတဲ့လူတွေကအဆူရနော်အဆူရမှာကင်မရာတွေပါမယ်သူတို့အဲ့လိုတကယ်လို့ရွာလုံးဟိုတွေ့ပြီးတော့ကျွန်တော်တိုက်ရိုက်ဆိုရင်သူတို့ကင်မရာရိုက်ယူလို့ရတာပဲရိုက်ယူထားလို့ရတာပဲမက်တန်ယူထားရတာပဲအကူကအဲ့လိုမက်တန်တွေပါမှမရှိဘဲနဲ့အဲ့လိုဆွဆွဲနေရတော့အခြေအမြင်မရှိဘူးလို့ပဲကျွန်တော
်ဟုတ်ကဲ့ဒါပေမဲ့ဟိုတိုက်ခိုက
်တကယ်တမ်းလာတွေ့မှလည်းကျွန်တော်အဲ့လိုလို့တာမရှိဘူးသူတို့ကျွန်တော်2000စနေကနေကျွန်တော်ခံရတာတွေမြပြီကျွန်တော်မှအတွေ့အကြုံတွေမြပြီကျွန်တော်ဟိုအဲ့လိုစစ်တဲ့ဘာတွေဝင်လာတာနဲ့ကျွန်တော်ကပြေးကြတာပဲဘယ်သူမှရှေ့ကိုမတွေ့ရဘူ
းဒါပေမဲ့ခုနပြောလို့ပေါ့တစ်ဖက်လုံးမှာလည်းအဆုံရောက်မှုတွေရှိတတ်ပါတယ်အဲ့တော့အဆုံရောက်တဲ့လူတွေနဲ့ကောဆန်ရအဲ့မှာကိုလှထွန်းတို့ကြော်ရလူတွေနဲ့ကောအဆက်အသွယ်ရှိကြလား
ဟုတ်ကဲ့ကျွန်တော်တရားသလောက်ကကျွန်တော်နေတဲ့မြို့သူကြီးဆိုတာမောင်တော်မြို့နဲ့နိနိခေခေလေးအဲ့ဒီအနိထဝိုက်မှာကျွန်တော်မှဟိုစကန်တွေအများကြီးရှိတယ်ဒီစကန်မှာအဲ့လိုထိုက်ခိုက်ခံရတာကျွန်တော်မတွေ့ရဘူး အခုတတိယတော်တွေလာရင်လည်းဒီတိုင်းတွေ့မှာပဲ basic camp မှာတိုက်ခိုက်ခံရတာမရှိဘူးအဲ့ဒါကိုသူကတိုက်ခိုက်ခံရတယ်တိုက်ခိုက်ခံရတယ်ပြောတာ basic camp ကိုပြောတာလေကျွန်တော်လည်းမသိဘူ
းဟုတ်ကဲ့ကိုကူးလှထွန်းကူဒီမြို့တကြီးရဲ့ရွာအခြေအနေကတော့ဘယ်လိုရှိလဲခင်ဗျရွာမှာပဲအေးဆေးဆေးပဲလားလုံချုံကြီးနဲ့နေနေရလားဘယ်လိုနဲ့ရှိနေလဲလုံချုံကြီးပြေးထားလားဘယ်လိုရှိလဲအခြေအနေက
ဟာကျွန်တော်ရွာကရွာလုံးဆက်အဲ့လိုမြို့ရှုခံရပြီလေဟိုအဲဟိုကွက်ချလေးငါးရင်ရှင်နေတယ်အကွန်ပါဝါပြီအကွန်ပါဝါပြီကျွန်တော်မှာတတောင်းကြောကြောပါတယ်ကျွန်တော်ဦးစုမှာဟိုအင်ဂျီကတတောင်းကြောကြောပါမယ်ပါတယ်အဲ့ဒါအကွန်လုံးပါဝါပြီကျွန်တော်ကအနျားနာရွာတွေမှာပြည်သူလူနေနေတာကိုက
slide ဘွေကွန်တူတူတူနဲ့ဆွေးနွေးမိများလို့ရပါတယ်ခင်ဗျာ
โอเคသခိုင်ကိစ္စရေးကကျွန်တော်နိုင်ငံတကာကိုကျွန်တော်တို့ညီမမဆိုးလို့အရေးဆိုင်နေတဲ့အချိန်မှာပြည်တွင်းရအဲ့လိုမျိုးလုံးဆိုရင်စီပေါက်သွားတယ်လို့ကျွန်တော်မြင်တယ်ဘာလို့လဲဆိုတော့ရခိုင်ပြည်နယ်မှာရှိတဲ့အခုကျွန်တော်တို့ဘင်ကာလီရီယာတတော်များများကဟိုသူတို့အစွန်းရောက်ကြီးရဲ့လေတွေကိုသူတို့ကပါသွားပြီးတော့မှအစွန်းရောက်ဓမာကြီးရဲ့ဟိုအပေးကူညီတဲ့သူတွေဖြစ်နိုင်တယ်လုံချိုကြီးကိစ္စမှာရေးတွေတောင်းစီနေမှာမဟုတ်တော့ဘူးအဲ့တော့တတ်မတော်ဒီဟိုတပ်စခန်းတွေအများကြီးချက်ထားဖို့လိုမယ်လုံမို့ရင်တော့ရင်းရှိမှာဒီအစွန်းရစီတော်ကောင်းတယ
်ဟုတ်ကဲ့ဥက္ကန်အေးကိုတူတူလေးဆွေးနွေးပါလားခင်ဗျာချင်းလေးသိမ့်မရလို့
ပြောချင်တာလည်းအဲဘင်္ဂလီဆိုတာသူကအဆုံးရောက်မျိုးဖြစ်နေတယ်ဘာလို့ဆိုရင်အပြင်ပကနေသိထိုးပေးနေတာအများကြီးကျွန်တော်မြင်နေရတယ်လေဒါကအစားမဖြစ်တဲ့ဥစ္စာတွေဖြစ်နေတဲ့ဥစ္စာကပြည်တွင်းမှာဘာမှပြင်ရမတတ်တဲ့လူတွေကဒုက္ခရောက်ပြီးတော့အပြင်ကပကဒုက္ခပေးနေတဲ့ကောင်တွေဆိုးတာပေါ့ဗျာ
ဟုတ်က
ဲ့ဒါကြောင့်အဆိုးရလည်းနဲ့ကြည့်ပြီးလုပ်ပြီးပါလို့ဒါအပြင်ပကိုပဲဒီကဖိအားပေးပါလို့ကျွန်တော်ပြောချင်တာအပြင်ကတော့တဲ့လောက်ရှားနေအင်တာနက်ကလည်းလောက်ရှားတယ်အကုန်လုံးမှလိုက်ဆောင်ငွေရထောက်ပပေးတာအကုန်လုံးကျွန်တော်အမြင်နေရတာဒါဆိုတော့တိကျပြောချင်တာဒီအပြင်ပဒီရိန်ဂျာမဟုတ်နဲ့ဘင်္ဂလီတွေကအဒုက္ခပေးနေတယ်ဆိုတော့ဒီစစ်တပ်ကပဲနဲ့ထိမ့်မှုနေစားမှာစစ်တပ်မြင်းများထုတ်ထားပြီးတော့ထိမ့်မှရတော့မယ်
မဟုတ်ရင်ကျွန်တော်
တောင်ရံသူတွေပုံများလာမှာပဲကျွန်တော်မြင်ရတာ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးနဲ့အချိန်လက်သိမ်းမရလို့ပါကျွန်တော်ကိုစီသူအောင်မြစ်ကိုနောက်ဆုံးအဲ့ဒီသက်ဆိုင်ရာနဲ့ပတ်သက်လို့မိကုန်းလေးမေးလိုက်ချင်ပါတယ်သူတို့ပြောသွားရတဲ့ပတ်သက်လို့အခုဆိုလို့ရှိရင်တမ်ရိုဘက်ကလည်းကာလုံခေါ်ဖို့ဆိုတဲ့စကားစားပေါ့နော်ကျွန်တော်တို့ကြားရပါတယ်နောက်တစ်ခါကအချိန်တည်းမှာပဲစေုပ်ချူကြီးကြီးညာဖို့ဆိုတဲ့အသုံးနှုံးမျိုးတွေလည်းကျွန်တော်တွေ့နေရပါတယ်ခင်ဗျာအလုံးအချိန်မျိုးတွေတကယ်လိုရနေပြီလားကိုစီသူအောင်မြစ်ဘယ်လိုသုံးသပ်မိပါလဲ
အဲကျွန်တော်ထင်တယ်မလိုအပ်ပါဘူးဘာဖြစ်လို့လဲဆိုတဲ့အခါကျတော့အခုဒီတိုက်ခိုက်မှုတွေကိုကျွန်တော်တို့ကသတင်းတောက်တောက်အနေနဲ့ဒီချစီစီဆဆဆစ်စီကြည့်လိုက်တဲ့အခါကျတော့ဒါဒီဘက်ကနေပဲဖြစ်တယ်အပြင်ဘက်ကလက်မှတ်တွေအများကြီးလည်းမဟုတ်ဘူးအဲဒီပြည်တွင်းကနေပြီးတော့ပဲသူတို့တိုက်ခိုက်အကြမ်းဖက်ပြီးတော့မှရထားတဲ့လက်မှတ်တချို့ရှိတယ်နောက်ပြီးတော့မှအကုန်လုံးသတင်းတွေမှာပါနေပြီးသားပါပဲဒုတ်ဒီဓာရီထလန်နေနဲ့ဒီဘက်ကနေရပဲလုံနေတဲ့ကိစ္စဆိုတော့ကျွန်တော်တို့တတ်မတော်ဆိုတဲ့ဥစ္စာကဒါပြည်တွင်းမှာပြောမယ်ဆိုအတော်လေးကိုပြည့်စုံတဲ့လက်မှတ်တတ်ထင်ပြီးသားပါညာအကုန်လုံးဟိုကရှိနေပြီးသားပဲဒါပေမဲ့တကယ်တကယ်ပြဿနာဖြစ်လာတဲ့အရင်းကအကြောင်းရင်းကဒီဟာတွေကိုနှိမ်လိုက်ရုံနဲ့မပြီးဘူးအရေးကြီးတာကဒီဒေဘဂန်တွေကိုမွတ်စလင်တွေကိုအကျန်းဖက်သမားတွေစီယုံမှုကနောက်ကိုမပါသွားအောင်နောက်ကိုဘက်ကနေပြီးတော့မှဒါစီယုံမှုနောက်ပြီးတော့မှဒေါန်ဆန်းစုကြည်မှုချမှတ်ထားတဲ့ဒီကမှစီဝါရေးဖွံ့ဖြိုးတိုးတက်မှုကနေပြီးတော့မှဒါနှစ်ဖက်အတိုင်းဝဲသဟဇာတဖြစ်ရေးဗာညာဒါမျိုးကိုဗီအန်နာအကျန်းဖက်ချက်တွေမှလည်းရှိတယ်အဲ့ဒါတွေကိုလုတ်တဲ့အခါကျတော့မှကဒီပြဿနာတွေကချုပ်ငြိမ်းမှုလမ်းစဖို့ရောက်မှာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်းအလီလည်းအစီအစဉ်ချိန်ဆက်တော်လို့ပါပါဝင်ဆွေးနွေးပြီးတဲ့ဥစီသူအောင်မြင့်နဲ့ဦးထွန်းအောင်ကျော်ကျွန်တော်တို့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းအလီလည်းအစီအစဉ်ကျွန်တော်ဝင်ပြီပ
ါကိုသားညူဆွေးနွေးတင်ဆက်တဲ့ VOA အင်ကာညဒိုင်းအလီလည်းအစီအစဉ်ကိုနားဆင်ခဲ့ရတာပါ VOA အမေရိကန်တန်ကအစီအစဉ်တွေဆက်ပြီးတင်ဆက်နေပါတယ်
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ Ethiopia နိုင်ငံရှိတော်ပိုင်းမှာငတ်မုတ်ခေါင်းပေါင်းမှုနဲ့အဟာရဓာတ်ချို့တဲ့အခြေအနေတွေဟာဆိုးရွားလာနေတယ်လို့ငတ်မုတ်ခေါင်းပေါင်းမှုကနအူးသတိဘေးစနစ်ကွန်ရဲ့ Fuse Net ကပြောပါတယ်။ဒီအဖွဲ့ဟာစာနယ်ဇင်းအခါရှားပါမှုဆိုင်ရာသတင်းအချက်အလက်နဲ့လေ့လာသုံးသပ်ချက်တွေကိုဖြန့်ဖြူးပေးတဲ့ American ဆိုရကရန်မုံငွေပေးထားတဲ့အဖွဲ့ပါ။မိုးကောင်ရေရှားနေတဲ့ Ethiopia နိုင်ငံ၊ Somalia လူမျိုးစုဒေသတွင်းအိမ်တော်စုအများပြားကတော့စာနယ်ဇင်းခါဆူဆူရွရွပြတ်တော်မှုနဲ့ရင်ဆိုင်နေရပြီးဖြစ်ပါတယ်။အလားတူကင်ညာနိုင်ငံမှာလည်းအခြေအနေကအရန်မဆိုးလာပေမဲ့မတ်လကနေမေလအထိမိုးရေချိန်အလုံလောက်မရတာကြောင့်မိုးခေါင်ဒေသတွေဒစီတပိုင်းမိုးခေါင်တဲ့ဒေသတွေမှာတိတ်မကြခင်မှာပဲစာနယ်ဇင်းခါမလုံလောက်မှုဟာအကျက်အသေးဖြစ်တဲ့အဆင့်ရောက်လာနိုင်ပါတယ်။အာဖရိကဥဂျိုဒေသဟာ2012ခုနှစ်မှာစံချိန်တင်ဆိုးရွားတဲ့မိုးခေါင်ရေရှားအခြေအနေတစ်ခုကိုရင်ဆိုင်ခဲ့ရပါတယ်။အဲ့ဒီနောက်နှစ်အနည်းငယ်မှာမိုးရေချိန်မပြေတာကြောင့်အဆိုးရွားဆုံးထိခဲ့တဲ့ဒေသတွေမှာ ကောက်ဘဲတိနဲ့မဆိုင်နိုင်တရိษံအစာမြက်တွေမပေါက်နိုင်ပဲနလန်ထူဖို့အခွင့်မရခဲ့ပါဘူးတခါ2015-2016မှာတော့ပုံမှန်မဟုတ်ပဲပူနွေးလွန်းတဲ့အယ်လ်နီညိုဥတုရာသီပုံသဏ္ဍာန်နဲ့ကြုံရပြန်ပါတယ်ရာလတ်အနေနဲ့မိုးခေါင်ရေရှားအာဖရိကဥကြိုဒေသကအဆိုးရွားဆုံးဒဏ်သင့်နေရာတွေမှာစိုက်ပျိုးရေးနဲ့မွေးမြူရေးတွေဆုပ်ယုပ်စားနပ်ရိက္ခာဈေးတွေတက်ပြီးငမုတ်ခေါင်ပေါမှုအာဟာရမပြည့်ဝမှုနဲ့ယောဂဗယဘေးတွေအနာဂတ်မှာရင်ဆိုင်ရမယ့်အလားအလာရှိနေပါတယ်ဒီကနေ့ဆိုရင်အီသီယိုးပီးယားနိုင်ငံသား9.8သန်းကင်ညာနိုင်ငံသား2.6သန်းတို့ဟာဆိုးရွားတဲ့စားနပ်ရိက္ခာမလုံလောက်မှုဒဏ်ကိုခံနေကြရပါတယ်ဒါကြောင့်လဲအီသီယိုးပီးယားနဲ့ကင်ညာနိုင်ငံတွေအတွက်လူသားချင်းစာနာမှုအကူအညီဒေါ်လာ169သန်းကျော်ဘူးထောက်ပံ့မယ်လို့အမေရိကန်ပြည်ထောင်စုကဩဂုတ်လအစောပိုင်းမှာကြေညာခဲ့တာပါဒီလိုလှုပ်ခြင်းအပြင်အရေးပေါ်စာနယ်ဇင်းခါအထောက်ပံ့ကိုအမေရိကန်ကကူညီဖြည့်တင်းပေးမှာဖြစ်ပါတယ်။ဒီရမုံငွေနဲ့အာဟာရချို့တဲ့တဲ့ကလေးတွေအတွက်အာဟာရပြည့်စုံမဲ့အထူးအစားအစာတွေအန်ဒရကင်းနဲ့တောက်ရည်နဲ့ကျန်းမာရေးဆိုင်ရာလိုအပ်ချက်တွေကိုဖြည့်တင်းပေးမှာပါ။အီသီယိုးပီးယားမှာဆိုရင်ဒီရမုံငွေနဲ့လူပေါင်း3သန်းလောက်ကိုစာနယ်ဇင်းခါထောက်ပံ့ပါမယ်။မိုးကောင်ရေရှားတန်တဲ့ကင်ညာနိုင်ငံအတွက်တောင်မကမိုးကောင်ရေရှားတန်နဲ့ပြည်ပခါတွေကြောင့်သူတို့နိုင်ငံတွေကနေထွက်ပြေးပြီးကင်ညာမှာရောက်နေတဲ့ဒုက္ခသည်တွေကိုလည်းအမေရိကန်ကကူညီထောက်ပံ့ပါမယ်။အခြေအနေကငတ်မွတ်ခေါင်းပါတဲ့အဆင့်မရောက်သေးပေမဲ့လည်းအဲ့ဒီအဆင့်နာနီးနေပြီလို့ USAID အဖွဲ့ငြိမ်းချမ်းရေးအတွက်စန္ဒယိကအစီအစဉ်ယာယီညွှန်ကြားရေးမှူး Matt Nims ကပြောပါတယ်။ဒါကြောင့်မို့အဲ့ဒီငတ်မွတ်ခေါင်းပါတဲ့အဆင့်တီမရောက်ခင်အခုချိန်မှာကိုပဲအရေးယူလှုပ်ဆောင်နေတာဖြစ်ပါတယ်လို့ Matt Nims ကပြောပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါရှင်
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။ဗထုနေ့ညနေပဲ6နိုင်ခွဲနဲ့9နိုင်တိထုတ်လွှင့်မဲ့ VOA အစီအစဉ်ကိုလိုင်းလိုမီတာ16.25ရုပ်အနီးဖမ်းယူနိုင်ပါတယ်။ခုတော့သတင်းချင်းချုပ်ကိုမဆွေမြတ်မွန်ကပြောပြပေးပါအောင်ဗျာ
။ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့ဗုဒ္ဓဟူးနေ့မှာအရေးပေါ်အစည်းအဝေးကျင်းပမှာဖြစ်ပါတယ်။အရေးပေါ်အစည်းအဝေးလုပ်ဖို့အတွက်ဗြိတိန်နိုင်ငံရဲ့တောင်းဆိုချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကသဘောတူတဲ့အကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီး Matthew Rycroft ကနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှအင်္ဂါနေ့ကပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်နဲ့ပတ်သက်လို့ကာလကြာရှည်တဲ့ကရှိနေတဲ့ပြဿနာတွေဖြေရှင်းဖို့လိုအပ်ကြောင်းနဲ့သက်ဆိုင်သူအလုံးအခြေအနေကိုထိမ့်သိမ့်သိမ့်လှုပ်ကြဖို့တိုက်တွန်းကြောင်းသံအမတ်ကြီး Rycroft ကသူ့ရဲ့ Twitter စာမျက်နှာပေါ်မှာလည်းရှင်းသားခဲ့ပါတယ်။ရခိုင်ပြည်နယ်တွေကလုံခြုံရေးစခန်းတွေတိုက်ခိုက်ခံရမှုအပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာကပြင်းပြင်းထန်ထန်ရှုံချခဲ့တယ်လို့တရားဥပဒေနဲ့အညီတုံ့ပြန်ဆောင်ရွက်ဖို့အတွက်လည်းမြန်မာအစိုးရကိုတိုက်တွန်းခဲ့ပါတယ်။အစိုးရဘင်္ဂါလီအကြမ်းဖက်အဖွဲ့အစည်းတွေဟာဘာသာရေးကိုခုတုံးလုပ်ပြီးတော့နိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းတွေနဲ့ချိတ်ဆက်ကနိုင်မြေပိုင်ဆိုင်မှုအထိရီမှန်းလှုပ်ဆောင်နေတယ်လို့တက်မတော်တာဝန်ရှိသူတယောက်ကအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အခုတစ်ခါရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အကြမ်းဖက်ဖြစ်စဉ်တွေဟာအရင်ဖြစ်ခဲ့တဲ့ဖြစ်စဉ်တွေနဲ့မတူဘူးလို့အမျိုးသားလုံခြုံရေးအကြံပေးဦးတောင်းထွန်းကလည်းအင်္ဂါနေ့တုန်းကပဲတီးခြားသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတောင်ပိုင်းမှာပြင်းထန်တဲ့ဟာရီကိန်းမုန်တိုင်းဟာဗီတိုက်ခိုက်ခံရမှုကြောင့်ရေဘေးဒုက္ခကြုံနေတဲ့တက္ကစ်ပြည်နယ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဂရော်တို့အင်္ဂါနေ့တုန်းကတွားရောက်ကြီးရှိခဲ့ပါတယ်။အဲဒီဒေသမှာမိုးတွေကတော့အပြင်းထန်ဆက်ပြီးတော့ရွာသွန်းနေပါတယ်။တက္ကစ်တောင်ပိုင်းမှာမိုးရေချိန်လက်မှတ်ဟာ90လောက်အထိရှိခဲ့ပြီးတော့အရင်ကမကြုံခဲ့ဘူးတဲ့ရေကြီးမှုကိုရင်ဆိုင်နေရပါတယ်။တခါအမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲဆေးရေးလေ့ကျင့်မှုကိုတုံ့ပြန်တဲ့အနေနဲ့ပိုက်ထိန်တုံးကြီးတစ်ခုပစ်ခတ်ခဲ့တာလို့မြောက်ကိုရီးယားကပြောကြားခဲ့ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမဆွေမြတ်မွန်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်နီယာဖြစ်ပြီးအသံထွင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုမနက်6:00-9:00အထိလိုင်းနံပါတ်32 40 49 50တို့ကနေတင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.